Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ဝါရှင်တန် DC မြို့တော်ကနေတက်ရိုက်ဆက်လက်နေပါပြီ line to meter 3251ပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတက်ရိုက်နာဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပ
ါတမရရွေးကောက်ပွဲလုံကြုံရေးအမေရိကန်ထောက်လန်ရေးတတိပေးလိုက်ပါတယ်တက္ကသိုလ်ရိပ်သာလန်းချန်အမတ်54ရောင်းထွက်ရေးဥအောင်ဆန်းဦးက10ဘီလီယံထက်လျှော့ပေးဖို့တရားရုံးမှာရှောက်ထားလိုက်ပါပြီအင်ဒိုနီးရှားကမ်းလွန်မှာမျောနေတဲ့ဆက်လီဘော်ကဂျမားရေးဆိုးရွားနေတဲ့ရိုဟင်ဂျာတချို့ဆေးကုသခွင့်ရလိုက်တဲ့သတင်းအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြမှာပါကျွန်မအင်ဂျင်နိုင်ပါရှင်
ဟုတ်ကဲ့ပါမင်းကျန်နေရင်အခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်ကိုကန့်တက်ထိန်းထားတဲ့လာရှိုကိုစစ်ကောင်စီထပ်ပြီးဘုံကျဲတိုက်ခိုက်ခဲ့ပါတယ်။နောက်ရခိုင်ဘက်စစ်ဌာနချုပ်ရှိရာအမ်းမြို့အထိတိုက်ပွဲတွေပြင်းထန်လာပြီးစစ်နေခါပြက်လက်လာတာမှမြို့ကန်ကအ
မ်းမြို့ဒီနေ့မနေ့မှတိုးဖက်ကအဖွဲ့တွေကဆရာဖတ်တပ်ကိုဝန်တိုက်တဲ့အချိန်မှာသူတို့အားလေးတိုက်မရှိတဲ့ခါကျသူတို့တုံးခေါင်းတုံးနဲ့နှစ်ဖွဲ့ပေါင်းပြီးတော့မှခံဆက်အနေနဲ့ထားလို့နဲ့ခံနေကြတာပေါ့နော်
။နောက်တရုတ်နယ်စပ်ဂိတ်တွေပိတ်လိုက်ပြီးတဲ့နောက်မှာကချင်ပြည်နယ်မှာလည်းကုန်ပစ္စည်းတချို့ပြက်လက်လာနေပါတယ်။အခုလိုသတင်းလွှာတွေပြီးမှတော့ဗော်ဒူးညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်ဂျန်စီလူငယ်ကဏ္ဍနဲ့အားကစားကဏ္ဍတွေကိုဇက်တိုင်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တဲ့နေကိုမတ်အင်ဂျင်နိုင်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။ Hamas အဖွဲ့ခေါင်းဆောင် Yaha Sinwar ကို Israel ကတုတ်တင်တပ်ဖြတ်လိုက်နိုင်တာဟာ Gaza ကမ်းမြောင်မှာစစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာကန်တွေလွတ်မြောက်ရေးသဘောတူညီချက်ရဖို့စစ်မှန်တဲ့အခွင့်အလမ်းတစ်ခုဖြစ်တဲ့အကြောင်း American နိုင်ငံသားကြီးဝန်ကြီး Anthony Blinken ကဒီကနေ့ပြောပါတယ်Israel ha Hamas ဖွဲ့ကိုတိုက်ခိုက်တဲ့စစ်စင်ရေးမှာအောင်မြင်မှုတွေရခဲ့တယ်လို့ Saudi Arabia နိုင်ငံကိုလေးရင်မထွက်ခင် Israel နိုင်ငံ Tel Aviv မြို့မှာဝန်ကြီး Blinken ကသတင်းတောက်တွေကိုပြောသွားတာပါ Hamas ဖွဲ့ရဲ့စစ်ရေးအရာတိုက်ခိုက်နိုင်စွမ်းကိုညှော်နှဲသွားအောင် Israel ကလုပ်နိုင်ခဲ့တဲ့အကြောင်းပြောဆိုပြီးကြံနေတဲ့ဒဇာကန်တွေလွတ်မြောက်ရေးနဲ့စစ်ပွဲအဆုံးသတ်ဖို့ပဲကြံတော့တဲ့အကြောင်းဝန်ကြီး Blinken ကပြောဆိုသွားပါတယ်လက်ရှိမှာတော့ဝင်ကြီးဘလန်ကန်ဟာဆော်ရီနိုင်ငံကိုရောက်ရှိနေပြီးဆော်ရီနိုင်ငံသားကြီးဝင်ကြီးနဲ့တွေ့ဆုံဆွေးနွေးနေပါတယ်ရှင
်။ရုရှားမှာတော့မြောက်ကိုရီးယားတပ်တွေရောက်နေတဲ့အပေါ်ကိုအမေရိကန်ဘက်ကသတိပေးလိုက်ပါတယ်။မြောက်ကိုရီးယားတပ်ဖွဲ့တွေရုရှားမှာရောက်ရှိနေတဲ့အထောက်အထားတွေတွေ့ထားရပြီးဘာလို့မလဲဆိုတာကိုစောင့်ကြည့်နေတယ်လို့အမေရိကန်ကာကွယ်ရေးဝင်ကြီးလွိုက်အော့စတင်ကသတင်းတောက်တွေကိုဒီနေ့ပဲပြောလိုက်တာပါ။ရုရှားဘက်ကဝင်တိုက်ပေးနိုင်ပွဲရှိတဲ့မြောက်ကိုရီးယားတပ်ဖွဲ့နှစ်ဖွဲ့ရုရှားမှာရောက်နေတာအထောက်အထားရထားတယ်လို့ယူကရိန်းသမ္မတဗလာဒီမာဆယ်လက်စကီကလည်းပြောလိုက်ပြီးနောက်တနေ့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးကအခုလိုပြောလာတာပါမြောက်ကိုရီးယားဟာရုရှားကိုလည်းနဲ့ထောက်ပံ့နေပြီးဆက်ဆံရေးတွေအားကောင်းနေတယ်လို့လည်းဝန်ကြီးအော့စတင်ကပြောပါတယ်ယူကရိန်းရဲ့စစ်ပွဲမှာမြောက်ကိုရီးယားကဝင်ပါမယ်ဆိုရင်တကယ့်ကိုပြဿနာကြီးတစ်ခုဖြစ်လာနိုင်ပြီးဥရောပမှာတာမကအင်ဒိုပစိဖိတ်ဒေသမှာလည်းရိုက်ခတ်မှုတွေကြီးလိမ့်မယ်လို့ဝန်ကြီးအော့စတင်ကထပ်သတိပေးခဲ့ပါသေးတယ်2022ခုနှစ်စံပိုင်းမှာယူကရိန်းကိုကျူးကျော်စစ်စတင်ပြီးတဲ့နောက်ရုရှားစစ်တပ်မှအကြမ်းဆုံးတွေများပြနေတာကိုလည်းသူကအလေးနဲ့ထားပြီးဆက်ပြောခဲ့ပါတယ်မြောက်ကိုရီးယားတပ်တွေရောက်လာတာဟာရုရှားသမ္မတဗလာဒီမာပူတင်အကြက်ဆိုင်နေတယ်ဆိုတာအများသိသာထက်ပိုကောင်းပိုနိုင်တယ်ဆိုတာပြတ်သားရောက်တယ်လို့လည်းဝန်ကြီးအော့စတင်ကဆက်ပြောခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲကျင်းပအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာရွေးကောက်ပွဲကိုအကြောင်းပြပြီးတော့နိုင်ငံရေးအရာကွဲလွဲချက်တွေနဲ့အမုန်းတရားတွေပိုးပြီးကြီးထွားအောင်အကြမ်းဖက်မှုတွေပေါ်လာအောင်ရန်ဘက်ကနိုင်ငံတွေတိုးပြီးတော့လုံလာနေတဲ့အကြောင်းအမေရိကန်ထောက်လန်ရေးဌာနကတတိပေးနေပါဗျ။ရွေးကောက်ပွဲမကျင်းပခင်တည်င်းနှစ်ပတ်လောက်အလိုအမေရိကန်အမျိုးသားထောက်လန်ရေးအဖွဲ့ကလျှို့ဝှက်အစ်စ်စမ်းစစ်ချက်အစီရင်ခံစာကိုမနေ့ကလူသိရှင်ကြားထုတ်ပြန်ပါတယ်ရုရှားအီရန်နဲ့တရုတ်နိုင်ငံတွေဟာအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်ပေါ်ယုံကြည်မှုပြတ်ပြားအောင်လုပ်နေပြီးသေးသိမ်အောင်တိုးပြီးတော့လုပ်နေတဲ့အကြောင်းစမ်းစစ်ချက်မှာသတိပေးထားပါတယ်ရွေးကောက်ပွဲနဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတွေပေါ်လာအောင်ရုရှားနဲ့အီရန်နိုင်ငံတွေကဖန်တီးမယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကအခိုင်အမာယုံကြည် ထားပြီးတော့ရွေးကောက်ပွဲအလွန်ရလက်တွေကိုအတူပြုနေတဲ့ကာလမှာလဲမဲမတမာမှုတွေရှိနေတယ်ဆိုတဲ့သတင်းတူမျိုးတွေနဲ့သဘောထားကွဲလွဲချက်တွေအငင်းပွားမှုတွေတိုးလာအောင်လှုပ်လာနိုင်ကြောင်းအမေရိကန်ထောက်လှမ်းရေးဌာနကသတိပေးထားပါတယ
်ရွေးကောက်ပွဲဆွတ်ဖက်တယ်လို့သမ္မတလောင်းဒေါ်နယ်ထရမ့်အဖွဲ့ဆွဆွဲချက်ကိုပြည်ထောင်ဝန်ကြီးချုပ်ကပြန်တုံ့ပြန်လိုက်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြည်ထောင်အာဏာရလေဘာပါတီကပြောင်ပြောင်တင်းတင်းဝင်ဆွနေကြောင်း Republican Party သမ္မတဟောင်း Republican ကသမ္မတလောင်း Trump စီယုံရဲ့အဖွဲ့ဆွဆွဲချက်ကိုဝန်ကြီးချုပ် Keir Starmer ကပုံမှုအဖွဲ့အတွက်တာဆီပြီးခဲ့တဲ့လမှာပဲစကားပြောခဲ့သေးကြောင်းလဲဝန်ကြီးချုပ်ပါတီသမ္မတလောင်း Tom Harris စီယုံရဲ့အဖွဲ့ကိုနိုင်ငံခြားအကူအညီဖြစ်ဥပဒေမဲ့ပေးအပ်ခဲ့ကြောင်းဆွဆွဲပြီး American ပြည်သူရွေးကောက်ပွဲကော်မရှင်ကိုသမ္မတဟောင်း Trump ရဲ့စီအိုရဲ့အဖွဲ့ကတိုင်ကြားခဲ့တာပါဝန်ကြီးချုပ်ယုံအုပ်ချုပ်ရေးမှူးတဲ့ Morgan Maxwin နဲ့ပါဝင် Labor Party တာဝန်ရှိသူတွေဟာ Democratic Party သမ္မတလောင်း Harris ကိုအကြံပေးဖို့ American တွားရောက်ခဲ့ကြကြောင်းသတင်းမီဒီယာတွေကိုကိုးကားပြီးတိုင်ကြားခဲ့တာပါခင်ဗျာ
ဒီ American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်ဒိုမီတာ32 kHz 9383ညာနဲ့9383ညာအိုင်ဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်။ဟုတ်တဘူးနေ့ညချမ်း VOE မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ဒေါက်ဆန်းစုကြည်ရဲ့နေအိမ် Channel 54တက္ကသိုလ်ရိပ်သာလမ်းအင်ကိုလေလံတင်ရောင်းချနိုင်ဖို့အရေးဒုတိယအကြိမ်ဈေးခေါ်ထားတဲ့လေလံကြမ်းခင်းဈေးကြက်ငွေ300ဘီလီယံတန်ဖိုးကနေကြက်10ဘီလီယံရှော့ချပေးပြီးတော့လေလံတင်ဖို့ဥအောင်ဆန်းဦးရှိနေကဒီကနေ့တရားရုံးကိုရှောက်ထားတင်သွင်းလိုက်ပါတယ်10ဘီလီယံရှော့ချပေးတဲ့အတွက်ကျက်290ဘီလီယံနဲ့လေးလံတင်ဖို့လျှောက်ထားတာဖြစ်ပါတယ်။ဒေါင်ဆန်းစုကြည်နေထိုင်ခဲ့တဲ့မိသားစုပိုင်တက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုလေးလံတင်ရောင်းချဖို့နှစ်ကြိမ်တိုင်တိုင်လေးလံပြည့်ရောင်းချခဲ့ပေမဲ့အခုချိန်ထိတော့ဝယ်ယူမဲ့သူမရှိသေးပါဘူး။စစ်ကောင်စီကအမှု19မှုနဲ့ဆွဲဆိုထားပြီးထောင်ဒဏ်28နှစ်ချမှတ်ခံထားရစေဒေါင်ဆန်းစုကြည်ကတော့ရှေ့နေတွေမိသားစုတွေနဲ့တွေ့ဆုံခွင့်ပိတ်ပင်ခံထားရပြီးသူရဲ့နေအိမ်ခြံကိုလေလံတင်ရောင်းချနေတာတွေနဲ့ပတ်သက်လို့တိမတိကလည်းမတိရသေးပါဘူးတစုံတရာပြောဆိုတာလည်းမကြားရသေးပါဘူးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ဒီခြံဟာအမျိုးသားယဉ်ကျေးမှုအမွေအနှစ်ဖြစ်တဲ့အတွက်ရောင်းချတာဖျက်ဆီးတာပုံစံပြောင်းတာတွေမလုပ်ဖို့တတိပေးထားပါတယ
်အင်ဒိုနီးရှားကမ်းလွန်ဆက်လီဘောကဂျမေးဆိုးဝါးနေတဲ့ရိန်ဂျာတချို့ကိုစိတ်ကူးသားခွင့်ပေးလိုက်ပါပြီအင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်မှာအမျိုးသမီးနဲ့ကလေးငယ်တွေအများစုလိုက်ပါလာတဲ့ရိန်ဂျာဆက်လီအခုချိန်ထိကန့်ကွက်ခွင့်မရသေးတာကြောင့်ကျမ်းမာရေးချို့တဲ့သူတွေရှိပြီးတချို့ကတော့စေကူတာခွင့်ပြုလိုက်တာပါ
Adel mas demam batu dan lain sebagainya
လူနာများစုကအားအားရှိနေနေကြပြီးနှာဆေးချောင်းဆိုးအဖျားမိနေကြပါတယ်ကိုယ်ဝန်ဆောင်အမျိုးသမီးတွေရဲ့အခြေအနေကိုလည်းစစ်ဆေးပေးနေပါတယ်လို့ဒေသခံလဘူဟန်ဟာဂျီဆေယုံကဆရာဝန်ဒေါက်တာမိုဟာမက်အကရမ်က AP သတင်းဌာနကိုပြောခဲ့တာပါရိန်ဂျာ140လောက်လိုက်ပါလာတဲ့ဆက်လျာမလေးရှားနိုင်ငံကိုသွားဖို့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇာကထွက်ခွာလာခဲ့တာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံမြောက်ဘက်ဆွန်းအာချေကမ်းလွန်မှာအင်ကာနီကတွေ့ရှိခဲ့ကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါတယ်ဆက်လျစတင်ထွက်ခွာခြင်းက216ရောက်လိုက်ပါလာခဲ့ပြီး50လောက်ကအင်ဒိုနီးရှားနိုင်ငံရောပြည်နယ်မှာဆင်းနေခဲ့ကြတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။လန်ခီမှာရိန်ဂျာ3ယောက်တည်းဆုံးခဲ့ပြီးအခုတော့အင်ဒိုနီးရှားကမ်းပေါ်တက်ခွင့်မရသေးတဲ့အချိန်နေထိုင်မကောင်းသူ17ယောက်ကိုစေကူတာခွင့်ပြုခဲ့တာပါခင
်ဗျ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းဟာမစ်ဆိုင်းဒုံးကျည်စခန်းတွေကိုတွားရောက်ပြီးစစ်ရေးအရာမဟာဗျူဟာမြောက်ဓာတ်ဆီးမှုတွေလှုပ်ဆောင်ရန်အသည့်ရှိမရှိစစ်ဆေးကြည့်ရှုခဲ့ကြောင်းနိုင်ငံပိုင်မီဒီယာ KCNA ကဒီကနေ့ဖော်ပြခဲ့ပါတယ်။အမေရိကန်ရဲ့နျူကလ িয়ার စွမ်းရည်ဟာမြောက်ကိုရီးယားအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့ကင်ဂျွန်အွန်းကပြောဆိုနေချိန်မှာအခုလိုဒုံးကျည်စခန်းတွေကိုကိုယ်တိုင်တွားရောက်စစ်ဆေးခဲ့တာလို့လည်းဆိုပါတယ်။အမေရိကန်ရဲ့နျူကလ িয়ার လက်နက်ဟာမြောက်ကိုရီးယားရဲ့လုံခြုံရေးကိုပိုးပြီးတော့ချင်းချောက်လာနေပြီးဒီအတွက်တံပြန်တဲ့အနေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ကိုပိုပြီးအားကောင်းအောင်ထိန်းသိမ်းကြဖို့လိုအပ်ကြောင်းခေါင်းဆောင်ကင်ဂျွန်အွန်းကပြောကြားခဲ့တယ်လို့ KCNA သတင်းဌာနမှဖော်ပြထားပါတယ်။နိုင်ငံတကာပိတ်ဆို့အရေးယူထားပေမဲ့မြောက်ကိုရီးယားကတော့ပဲ့ထိန်ဒုံးကျည်တွေအပါအဝင်နျူကလ িয়ার လက်နက်အင်အားပိုမိုတိုးတက်အောင်အချိန်မြင့်လှုပ်ဆောင်နေတယ်လို့ ရုရှားနဲ့လည်းနီးစပ်တဲ့ဆက်ဆံရေးစီးရေးဆက်ဆံမှုတွေပြုလုပ်နေပါတယ်။အခုလိုမစ်ဆိုင်းဒုံးကျည်စခန်းတွေကိုကင်ဂျုံအွန်းသွားရောက်ကြည့်ရှုချိန်ဟာတောင်ထဲမြောက်ကိုရီးယားကြားမှာတင်းမာမှုတွေတိုးလာနေချိန်လည်းဖြစ်ပါတယ်ရှင်။
တရုတ်လေရင်တင်သင်္ဘောအုပ်စုထိုင်ဝမ်ရေလက်ချားကိုဖြတ်သွားခဲ့တယ်လို့ထိုင်ဝမ်ဘက်ကပြောလိုက်ပါတယ်။ထိုင်ဝမ်ကျွန်းလေးတရုတ်နိုင်ငံကကြီးစစ်တွေနဲ့ဆေးလိချင်းပြီးနောက်တည့်ရဖြစ်တဲ့ဒီနေ့မှာပဲအခုလိုဖြတ်သန်းခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောလိုက်တာပါ။မြောက်ဘက်ကဦးတည်ပြီးထိုင်ဝမ်ရေလက်ချားကလည်းဖြတ်သန်းနေတဲ့လေအိုနီလေရင်တင်သင်္ဘောအုပ်စုကိုအနီးကစောင့်ကြည့်ခဲ့ကြောင်းကာကွယ်ဝန်ကြီးဝယ်လင်တန်ကူးကသတင်းတောက်တွေကိုပြောခဲ့ပါတယ်။တရုတ်ပြည်မကြီးကကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းကိုလောက်ခံဖြစ်သဘောထားပြီးပိုင်ဆိုင်ကြောင်ပြသဖို့လဲဤတစ်ပိုက်မှာစီးရဲလှူရှာမှုတွေမကြသေးခင်နှစ်တွေကစပြီးတော့တိုးမြင့်လာခဲ့ပါတယ်တရုတ်နိုင်ငံရဲ့တက်တန်းအကြာဆုံးလျောင်နင်းလေရင်တင်သမောဟာပြီးခဲ့တဲ့သတင်းပတ်ထဲတိုင်ဝမ်ကျွန်းဤစီးရဲလက်ချင်မှုကြီးထဲမှာပါဝင်ခဲ့တာပါတရုတ်နိုင်ငံရဲ့စီးရဲလက်ချင်မှုအတွက်တိုင်ဝမ်နဲ့မဟာမိတ်အမေရိကန်ကိုတော့ကန့်ကွက်ခဲ့ကြပါတယ်စီးရဲလက်ချင်မှုတွေအတွင်းရေချောင်းတော်လာမှုတွေကိုပိတ်ဆို့တာတွေလည်းရှိခဲ့ပါတယ်တိုင်ဝမ်ကာကွယ်ဝန်ကြီးကတော့တိုင်ဝမ်ကိုပိတ်ဆို့တဲ့လုပ်ရဟာစစ်ကျင်ညာတဲ့သဘောဖြစ်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ VOA American တရဲ့အောက်တိုဘာလ23ရက်ဗိုလ်ဒူးညသတင်းတွေကိုမိုင်းချင်းနိုင်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေဆက်လိုက်ပါပထမဆုံးကတော့ကိုကန့်တက်ထိန်းထားတဲ့လာရှိုကိုစစ်ကောင်စီကထပ်ပြီးပုံကျဲတိုက်ခိုက်ခဲ့တာပါ MNDA ကိုကန့်တက်ဖွဲ့ကထိန်းချုပ်ထားတဲ့လာရှိုမျိုးကိုစစ်ကောင်စီကဒီနေ့အောက်တိုဘာ23ရက်တရက်ထဲမှာပဲလေကြောင်းကနေအနည်းဆုံး2ကြိမ်ပုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်လာရှိုမျိုးကိုအောက်တိုဘာက30ရက်နေ့ကနေဒီနေ့ထိစစ်ကောင်စီဘက်ကပုံကျဲတိုက်ခိုက်တာကအကြိမ်စုစုပေါင်း20ထက်မနည်းရှိသွားပြီလို့လည်းပြောပါတယ်ဒီတက်ခက်ခံမှုနဲ့ပတ်သက်လို့ရန်ကုန်ကပြပို့ထားတာကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
MNDA ကိုကန့်တက်ထိန်းချုပ်ထားတဲ့လာရှုမြို့ကိုပထမအကြိမ်ပုံကျဲတက်ခတ်မှုမှာမေဟန်ကြီးရွာနီးကအရက်ချက်ဆက်ယုံမီးလောင်ပျက်စီးခဲ့ပြီးတော့လူအထိခိုက်မရှိခဲ့ပါဘူးဒုတိယအကြိမ်တက်ခတ်မှုမှာတော့အထိခိုက်အခြေအနေကိုတော့စုံစမ်းနေစေဖြစ်ပါတယ်လာရှုမြို့ပေါ်စစ်ကောင်စီရဲ့ပုံကျဲတက်ခတ်မှုနဲ့ပတ်သက်ပြီးတော့လာရှုမြို့ကစစ်ရှောင်နေသူတဦးက VOA ကိုအခုလိုပြောပါတယ်
မကောက်သေးရေးသွားတယ်ပထမမနေ့အစောပိုင်းတစ်ခေါက်ကဒီလာရှူကနေပြီးတော့ကျောဒီနေဟန်တဲ့ဆက်ပေါ့ဒီဘောပဲဆက်အဲအဲ့မှာရိုးရာရဲ့ချက်ဆက်ယုံဆိုတာရှိတယ်အဲ့မှာသူကပေရက်ွက်ထဲရောက်မယ်ကိုစံတန်ပေါ့ရိုးရာရဲ့ချက်ဆက်ယုံအဲ့မှာကျဲသွားတယ်အဲ့ချက်ဆက်ယုံထဲမှာဘယ်သူမှမหนีဘူးလူမသိဘူးဒီစက်တနာရီလောက်အချိန်မှာကျတော့ဒီဟိုဘိတ်မှာကျဲသွားတယ်လို့ပြောတယ်သူတရားခေါက်တော့မသိသေးဘူးဒီနေ့တရက်ထဲမှာကျဲသွားပြီးမခေါက်ကျဲသွားပြီ
း MND ကိုကန်တက်ကတော့မေဟန်ကြီးရွာအုပ်စုကိုစန်တန်ရွာမှာရှိတဲ့အရက်ချက်ဆက်ယုံကိုမနက်၈နာရီ35မိနစ်မှာစစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခိုက်ခဲ့ကြောင်းလူအထိကိမရှိကြောင်းနဲ့ပောက်ကွဲမှုကြောင့်မီးလောင်နေတာတွေကိုမိသက်ဦးစီးဌာနကငြိမ်းသက်နေကြောင်းဖော်ပြပါတယ်။ဒီလ21ရက်နေ့သကောင်အကျော်22ရက်နေ့ည12နာရီ18မိနစ်ခန့်ကလည်းအရှုံမျိုးရက်ွက်စနစ်နဲ့ရက်ွက်ရှစ်အဆက်မန်စုဖျားအနီးလူနေရက်ွက်အတွင်းကိုလေကြောင်းကပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာအရက်သား3ဦးထိခိုက်ခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ MND ကိုကန့်တက်ထိန်းချုပ်ရာလာရှူအပြင်လောက်ကိုင်းတဲ့တိန်နီမြို့နယ်တွေနဲ့တရနယ်လီတအန်းထိန်းချုပ်ရာနောင်ချိုနမ်ဆန်မြို့တွေကိုစစ်ကောင်စီကနေစဉ်ဆိုသလိုလေကြောင်းကတိုက်ခိုက်နေပါတယ်။ရှမ်းမြောက်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျာ
။ကိုကန့်တက်ထိန်းထားတဲ့လာရှူကိုစစ်ကောင်စီကထပ်ပုံကျဲတိုက်ခိုက်တာကိုကိုစီတီပြောပြခဲ့တာပါ။အခုတော့ရခိုင်ဘက်ကစစ်ဌာနချုပ်ကြီးရှီယာအမ်းမြို့ထိတိုက်ပွဲတွေပြင်းထန်လာတဲ့အခြေအနေပါ။ရခိုင်ပြည်နယ်ကဒီအမ်းမြို့နယ်မှာ AAR ခတ်တပ်တော်ကမြို့ပေါ်ထိထိုးစစ်ဆင်တိုက်ခိုက်လာနေပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အမ်းဒေသခံတွေကပြောပါတယ်တိုက်ပွဲပြင်းထန်နေတဲ့အမ်းမြို့ပေါ်မှာစစ်နိုင်ခါတွေပြက်လက်နေတာကြောင့်မြို့ကန်တွေအခက်ကြုံနေရပါတယ်ဒါ့အပြင်မောင်းတော်ကွာဘက်မှာလည်းစစ်ကောင်စီနဲ့ AAR တိုက်ပွဲတွေကဆက်ပြင်းထန်နေပါတယ်ရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုဝင်းခန့်မောင်ပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်ကအမ်းမြို့နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေပြင်းထန်နေတာပါ။အောက်တိုဘာ23ရက်နေ့ဒီကနေ့မှာတော့အမ်းမြို့ပေါ်ကစစ်ကောင်စီစားဖတ်တပ်ကို AA အာရခတပ်တော်ဘက်ကဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့မြို့ကန်တို့ကပြောပါရယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအမ်းမြို့ဒီနေ့အရှင်တွေကတော့ဒီနေ့မနေ့မှာ6နာရီထိုးတဲ့ကနေပြီးတော့အဲ့မှာဟိုတိုးဖက်ကအဖွဲ့တကအဲ့ရှားရဖတ်တပ်ကိုဝန်းဟိုတိုက်တာပေါ့နော်။တိုက်တဲ့အချိန်မှာအဲ့မှာဟိုအပြန်အလှန်ပြေးကြတာပေါ့ပြေးတဲ့ဟာအဲ့မှာ6နိုင်ထိုးကလေးရတယ်ပြေးကြတာ9နိုင်ခွဲလောက်မှမှသူတို့အပြစ်ခါတွေရ ွားကြတယ်သူတို့ကဆာယဖယုတ်ကသူတို့ဆာယဖဥမာနေပြီးတော့သူတို့ဟိုအားလေးတိုက်မရှိတဲ့ခါကျသူတို့တုံးခွန်တုံးနဲ့နေပြီးတော့တုံးခွန်တုံးတိုင်းရင်အဲဆာယဖတိုင်းရင်နှစ်ဖက်ပေါင်းပြီးတော့မှအဲ့မှာသူတို့ခံဆက်အနေခံလို့နဲ့ဟိုခံနေကြတာပေါ့နော်
ဒါအပြင်နှစ်ဖက်တက်တွေကြားလက်နက်ကြီးတွေနဲ့အပြန်အလှန်ပစ်ခတ်နေကြတာကြောင့်မြို့ပေါ်ရက်ကွက်တွေနဲ့လမ်းမတွေပေါ်မှာလက်နက်ကြီးကြားရောက်ပေါက်ကွဲသလိုလေကြောင်းကနေလည်းတိုက်ခိုက်နေတယ်လို့အမ်းမြို့ကန်ကဆက်ပြောပါတယ
်ဟုတ်ကဲ့လက်နက်ကြီးတွေကတော့ဗျာဟောအပေါ်ကနေသူတို့လေနဲ့ဝေးတယ်ပြီးတော့ဟိုတက်ကလမ်းပစ်တယ်ဒီတက်ကလမ်းပစ်တယ်အဲ့လိုတက်တွေကတော့လှမ်းလမ်းပြီးတော့ပြင်းနေကြတယ်ဗျာ
အမ်းမြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေနဲ့ဗျူဟာကုန်းတွေကိုအာရကတပ်တော်အေအေဘက်ကပြီးခဲ့တဲ့ဧပြီလကတည်းကစတင်တိုက်ခိုက်နေတာဖြစ်ပြီးတက်စကန်တော်တော်များများကိုလည်းတင်ပိုက်ထားပြီးဖြစ်ပါတယ်။လက်ရှိမှာတော့အမ်းမြို့ပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခအပါဝင်ခမာယ303ခမာယ302ခမာယ301 GEB အမြောက်တပ်နဲ့စာရဖတပ်တို့ရှိနေသေးတာပါ။လက်ရှိမှာတော့အေဘကခမာယ303နဲ့စာရဖတပ်တို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးနပခဌာနချုပ်နဲ့တခြားတက်စကန်တွေကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါ။စစ်ကောင်စီဘက်ကတော့အမ်းမြို့နယ်မှာဆယ်ဘိန်းကားတွေနဲ့ဆင်အားဖြစ်တင်းတာတွေတွေ့နေရတယ်လို့ပြုတ်ကန်တို့ကပြောပါတယ
်ဟိုကျွန်တော်တို့ဗမာပြည်ကနေပြီးတော့ဟိုအဲ့ဒါလေပြည်သူဆယ်ဆောင်တာအဲ့နှစ်နှစ်အာမခံဆိုတဲ့အဲ့လိုဆက်သားတွေဟိုသူတို့ဆွေးခန်းထားတဲ့ဟာလေးတွေလေအဲ့ဒါမျိုးတွေကိုနေပြီးတော့သူတို့ဒီကျွန်တော်ရခိုင်ပြည်ဒီအမ်းမြို့ကိုနေပြီးတော့အဲ့လိုအင်အားတွေဖြည့်ထားတာရှိတယ်ခင်ဗျအဲ့သူတို့နဲ့လေညာသူတို့လာတာတော့သူတို့ကားနဲ့လာတာတော့ကားနဲ့လာတော့သူတို့ယူတော့ဝမလားသူဟာအယောက်ဝနဲ့အယောက်ဝတွေနဲ့သူတို့ saving ကနေလို့ပြီးတော့နှစ်ရှိအပြည့်လာပို့တယ်ပြီးတော့နောက်ဟိုသူတို့ star card တွေရတယ်ပြီးတော့ဟိုချေကလဲနဲ့အပြည့်နဲ့နောက်ကလဲနဲ့အပြည့်နဲ့အဲ့လိုလမ်းကြောင်းလုံချိုးတွေယူပြီးတော့မှပယ်လာပေးတယ်ခင်ဗျာ
ခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အမ်းမြို့ပေါ်မှာဘေးလူရာကိုထွက်ပြေးတိမ်းရှောင်ဖို့ခက်ခဲနေတဲ့ဒေသခံတော်များများရှိနေသေးပြီးစားနပ်ရိက္ခာခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့သူကဆက်ပြောပါတယ
်ဟုတ်ကဲ့ခင်ဗျာဒီနေ့အချိန်တွေကတော့ခင်ဗျာဘာဟိုကျွန်တော်တို့ဒီအမျိုးပေါ်မှာစားနပ်ရိက္ခာအရှင်တွေကဆိုရင်ဟိုအခုဆိုကျွန်တော်တို့ပိုဆမ်းမွေးတတိကိုတကောင်းနှုံနဲ့ဝေစားနေရပါတယ်ခင်ဗျာဟိုဒီရိုးရိုးစာဟိုအရင်တော့ရောင်းတဲ့တတိကို4000က5000တာအဲ့လိုစာမျိုးတွေတော့မရှိတော့ဘူးခင်ဗျာဒါနဲ့ဟိုဒီလက်ရှိအခုကျွန်တော်တို့မြို့ပေါ်မှာရှိတဲ့လူကဘေးကဘေးချိုးရွာလေးတွေကပြေးလာကြတဲ့အဲ့ဆက်ပြီးဆောင်ပြီးအနေနဲ့ကောစာနဲ့ရက်ခါနဲ့ပတ်တယ်လို့အဲ့ဆန်တခုကတော်တော်လေးကိုတောက်ခကြနေကြပါတယ်ခင်ဗျာဝေစာပိတ်ဆံရှိပါမယ်လေဟိုဆန်ကရောင်းဖို့မရှိကြတာ
တဆက်ထဲမှာပဲရခိုင်ပြည်နယ်ကွာနဲ့မောင်းတော်မြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒါပြင်တောင်ကုန်းမြို့အနီးဝန်းကျင်မှာလည်းရန်ဖန်ရန်ကထိတွေ့တိုက်ပွဲဖြစ်ပွားနေတယ်လို့အေအေကထုတ်ပြန်ထားတာပါစစ်ကောင်စီဘက်ကစစ်သင်းမောတွေပေါ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာလေကြောင်းကနေပုံကျဲတိုက်ခိုက်နေလို့ရခိုင်ပြည်နယ်တွင်သာမကဘင်္ဂလားဒေ့ရှ်နဲ့ရခိုင်နယ်စပ်နှစ်ဖက်မှာနေထိုင်တဲ့ရဲသားပြည်သူတွေအတွက်စိုးရိမ်စရာအခြေအနေဖြစ်နေတယ်ဆိုတာအာရခတပ်တော်အေအေကအောက်တိုဘာ22ရက်နေ့နေစွဲနဲ့စီးရီးသတင်းထုတ်ပြန်ထားပါတယ်။မောင်းနှောမြို့နယ်မှာလည်းစစ်ကောင်စီနဲ့အေအေကြားတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီတင်တန်းပေးထားပြီးလက်နက်တပ်ဆင်ပေးထားတဲ့မွတ်စလင်လက်နက်ကိုင်အာစာ RSO ARA အဖွဲ့တွေနဲ့အာခတက်တော် AA အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုဂျမ်ဖက်မွတ်စလင်လက်နက်ကိုင်တပ်တွေနဲ့ NLA ဟာနေဆက်တချောက်မှာနေထိုင်ကြတဲ့ရဲသားပြည်သူတွေအတွက်စိုးရိမ်စရာဖြစ်လာနေတယ်လို့လည်း AA ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူ
း။ရခိုင်ဘက်စစ်ဌာနချုပ်ကြီးရှိရာအမ်းမြုတ်ထီတိုက်ပွဲပြင်းထန်လာပြီးစစ်နဲ့အခါပြက်လက်လာတာကိုကိုဝင်းခံမောင်ပြပြခဲ့တာပါ။အခုတော့တရုတ်နယ်စပ်ဂိတ်တွေပိတ်ပြီးတဲ့နောက်ကချင်ပြည်နယ်ဘက်မှာလည်းကုန်ပစ္စည်းတချို့ပြက်လက်လာတာပါ။ကချင်နဲ့ဆက်ဆက်နေတဲ့တရုတ်မြန်မာနယ်စပ်ဂိတ်ပေါင်း၄ခုထပ်မံတဲ့ကိုတရုတ်ကလုံခြုံရေးအကြောင်းပြပြီးပိတ်လိုက်တဲ့နောက်မြကျိနာပါဝင်နယ်စပ်မြို့တချို့မှာကွန်ပစ္စည်းတချို့ပြက်လက်သွားတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမန္တလေးကတရုတ်ကောင်စစ်ဝင်ရုံဖောက်ခွဲခံရပြီးတဲ့နောက်တရုတ်ကနယ်စပ်မှာရှိတဲ့သူ့နိုင်ငံသားတွေကိုလုံခြုံရေးဂီယူစိုက်ဖို့တတိပေးပြီးနယ်စပ်ဂိတ်တွေကိုလည်းအခုလိုပိတ်လိုက်တာပါ။ဒီအချိန်လေးရန်ကုန်ကပေးပို့လာတဲ့သတင်းကိုခြေခံပြီးကိုငင်းချန်ပြပြပေးပါအောင်ခင်ဗျာ
။မန္တလေးမြို့ကတရုတ်ကောင်စစ်ဝင်ရုံရဲ့အဆောင်တစ်ခုအော်တိုဘာလ18ရက်မှာတိုက်ခိုက်ခံရပြီးတရုတ်ကကချင်ပြည်နယ်နယ်စပ်တကြောမှာရှိတဲ့နယ်စပ်ဂိတ်၄ခုထပ်မင်းကိုပိတ်လိုက်တဲ့အကြောင်းဒေသခံတွေက VOA ကိုပြောပါရယ်လက်ရှိမှာလိုင်ဇာလိုင်စင်ခရှန်မိုင်ဂျာယန်ကမ်ပိုက်တီပန်ဝါအပါဝင်နောက်ထပ်ဂိတ်တချို့ကိုတရုတ်ကပိတ်ထားတာဖြစ်ပါရယ်လူသုံးကုန်စားတောက်ကုန်နဲ့73စီတွေမြန်မာဘက်ကိုတင်သွင်းတာတွေကိုတရုတ်ကအဓိကပိတ်လိုက်တာလို့မြကျိနားမြို့ကအရက်ဖက်ဘွဲတစ်ခုရဲ့တာဝန်ခံကပြောပါရယ
်တရုတ်ကတော့ဘာလို့ဆိုတော့ဒီချင်းမကုန်ကြတော့ ထပ်ပြီးတော့ဒီနေ့ကနေထားပြီးတော့ပြက်လာတယ်။တချို့ထိုင်ပါပေါ့နော်။ဒီကြီးလားအချိန်ကြီးတော့ကတော့သူကတော့တရက်ကိုဒီတင်းနေကားကတော့ဒီကြီးအကလောက်တော့ဝင်နေတာ။ဆက်သွားတော့ကျွန်တော်နေသားဒီပိတ်တယ်ဆိုတာခဏတစ်ချက်ပိတ်ပြီးတော့ချိန်ကြီးပြီးတော့လုံးဝသူ့ဘက်ကဒီနိုင်နိုင်လေးခုခုလို့ပြောမရလို့ရှင်ကတော့သူတော့သူ့ရဲ့ဒီလိုမျိုးတော့ခေါ်လို့လည်းကျွန်တော်အဲ့လိုမျိုးချက်နေစေ။သူ့လည်းကမအားဘူး။အရင်ကလို့ဆိုတော့အသွားလာရတော့အဆင်မပြေဘူး။ဘာလို့မျိုးတော့သူတို့ကလည်းလည်းတော့စိတ်ကတော့စိတ်ကူးတဲ့သဘောတော့ရှိတယ်
။ကချင်းပြည်နယ်နေဆက်မြို့တွေမှာဒေသခံတွေကတရုတ်ဘက်ကလာတဲ့စားတောက်ကုန်တွေကိုအဓိကမိခိုနေရတာပါ။တရုတ်ကတော့သစ်၊ကြောက်စိမ့်၊မြေရှားတက်တုနဲ့တရှူးငပြောတွေကိုသူ့နိုင်ငံနဲ့တည်ယူဖို့ဒီနယ်စပ်ဂိတ်တွေကတချို့ကိုအသုံးပြုပါတယ်။အခုဂိတ်တွေကိုပိတ်တယ်ဆိုတာမှလည်းမြန်မာဘက်ကတင်သွင်းခွင့်ပိတ်လိုက်တာဖြစ်ပြီးတရုတ်နိုင်ငံတဲကိုတော့ကုန်တွေဝင်ခွင့်ပေးထားပါတယ်။အခုလိုနယ်စပ်ဂိတ်ပေါင်း၄ခုထပ်မင်းဲကိုတရုတ်ဘက်ကလုံခြုံရေးအကြောင်းပြပြီးပိတ်လိုက်တဲ့အခြေအနေပေါ်မြန်မာစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တရုတ်ကောင်စီဝင်ရုံးမှဖြစ်ခဲ့တဲ့ပောက်ကွဲမှုကိစ္စအပါအဝင်တရုတ်တန်ယုံရဲ့ထုတ်ပြန်ချက်တွေဟာတရုတ်နိုင်ငံဘက်ကရည်ရွယ်ချက်ရှိရှိနိုင်ငံရေးကစားမှုတစ်ခုသာဖြစ်နိုင်တယ်လို့ကချင်ဒေသခံတချို့ကသူတို့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ်
။ဟာကြတော့အဓိကတော့ဒီလက်ရှိကချင်ပြည်နယ်နယ်စပ်ကတည်းကစစ်ကောင်စီလက်အောက်မှရှိဘူးလေ။ခင်ရဲလက်အောက်မှရှိရလေ။ဆိုတော့အဓိကကမြေရှားတို့ဟာတော့သူလားသူရှိပြီးသားကကိုယ်တော်မူကိုပိတ်တာ။နိုင်ငံအဲ့ဒီနိုင်ငံဒီနိုင်ငံတို့ကသူတို့မပြီးသေးလို့အဲ့လိုပြောတာ။ကိုစပါတော့အပြုတ်ကဆုံးရလာလို့အဲဒါအခုသတိပုဂ္ဂလအမြင်နဲ့ဆိုရင်ကိုဒီစစ်ကောင်စီတပြုတ်ကပိုဒီကရမှာပေါ့အခုတော့အဲ့ပိုဒီကရလမ်းကြောင်းသွားနေရပြီလောက်ကကရရှိသွားမယ်လောက်ကညမို့ဘူးလေအခုရှော့ကစားနေလို့လောက်ကအခုပဲသိရတယ်ကွာ
မြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကတော့မြန်မာနိုင်ငံနဲ့ကစီမံကိန်းလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူ့နိုင်ငံသားတွေကိုလုံခြုံရေးအတွက်ကြိုတင်ကာကွယ်ကြဖို့တတိပေးထားပါတယ်ရန်ကုန်မန္တလေးကစက်မှုဇုံတွေကျင်းနီစီမံကိန်းလို့တရုတ်စီမံကိန်းတွေရှိတဲ့နေရာတွေမှာတော့ထူးထူးခြားခြားလုံခြုံရေးတိုးမြင့်တာတွေမတွေ့ရသေးဘူးလို့ဤဆက်သူတချို့ကပြောပါတယ်။တရုတ်မြန်မာနယ်စပ်မှာရှိတဲ့ကချင်အထူးဒေသတစ်မှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်း10ခုထပ်မင်းဲကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကမကြာသေးခင်ကသိမ်းပိုက်နိုင်ခဲ့ပါတယ်။အဲ့ဒီနောက်အခုအော်တိုဘာလ18ရက်နေ့မှာတော့တရုတ်အထူးကိုယ်စားလှယ်တိန်ရှူကျွန်းကယူနန်ပြည်နယ်ရင်ချမ်းမြို့မှာ KIA ခေါင်းဆောင်တချို့ကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။KIA ရဲ့ထိုးစစ်တွေကိုလက်ရှိရောက်တဲ့နေရာမှာပဲရထားလိုက်ဖို့တရုတ်ကဖိအားပေးခဲ့တယ်ဆိုပြီးဒေတာတွင်သတင်းအများစုကဖော်ပြခဲ့ပါတယ်။တရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်တင်ရှူကျွန်းက KIO ဒူးဥက္ကဋ္ဌဗိုလ်ချုပ်ကြီးဂန်ရှောင်ကိုခေါ်ယူတွေ့ဆုံပြီးတရုတ်နယ်စပ်ဒေတာမှဆစ်ဆင်ရေးတွေမလုပ်ဖို့တည်ငြိမ်အေးချမ်းရေးကိုဦးစားပေးဖို့ထိန်းသိမ်းဆောင်ရွက်စေခြင်းကြောင်းတိုက်တွန်းပြောဆိုခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကVOA ကိုအတည်ပြုပြောဆိုထားပါရယ်ခင်ဗျာ
တရုတ်နယ်စပ်တွေပိတ်လိုက်ပြီးတဲ့နောက်ကချင်ပြည်နယ်မှာလည်းကွန်ပစ္စည်းတချို့ပြက်လက်လာတာကိုကိုငင်းချမ်းပြောပြခဲ့တာပါအခုတော့မုန်တိုင်းငယ်ကနေဂျာဒါဆိုက်ကလုန်းမုန်တိုင်းကြီးအဖြစ်စတင်အသွင်ပြောင်းတိုက်ခတ်လာတာပါမုန်တိုင်းငယ်ကနေပူအားကောင်းလာတဲ့ဆိုက်ကလုန်းမုန်တိုင်းဂျာဒါအဖြစ်အသွင်ပြောင်းပြီးတိုက်ခိုက်နေပြီလို့မိုးစလကဒီနေ့မှထုတ်ပြန်လိုက်ပါတယ်အိန္ဒိယနိုင်ငံပူရီမြို့နယ်ဆာဂါကျွန်းတို့ကမှဖြတ်ကျော်တိုက်ခိုက်မဲ့ဒီဂျာဒါဆိုက်ကလုန်းရှင်ကြောင့်နေပြည်တော်ပါဝင်ရန်ကုန်တိုင်းနယ်ပြည်နယ်12ခုလောက်မှာမိုးများရေကြီးရေရှမ်းလေပြင်းတက်ခိုက်နိုင်လာတဲ့ပြည်တွင်းရေကြောင်းတွာလာရေးလေကြောင်းခီးပြန်သန်းမှုအထူးသတိထားကြဖို့မိုးစလကနှိုးဆော်နေပါတယ်ဒီနောက်ဆုံးအချိန်နဲ့ရန်ကုန်ကပေးပို့လာတာကိုမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
ဘင်္ဂလားပင်လယ်ော်အရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့မုန်တိုင်းငယ်ဟာအနောက်မြောက်ဘက်ကိုရွေလျားသွားပြီးတော့ပို့ပြီးတော့မှအားကောင်းတဲ့ဆိုက်ကလုန်းမုန်တိုင်းဒါနာအဖြစ်ကိုအသွင်ပြောင်းပြီးတိုက်ခတ်နေပြီလို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကအောက်တိုဘာလ23ရက်နေ့ဒီကနေ့မှသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံဟိုင်းကြီးကျွန်းမြို့ရဲ့အနောက်မြောက်ဘက်ရေမိုင်255မိုင်ခန့်အကွာအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ဆာဂါကျွန်းတောင်အရှေ့တောင်ဘက်ရေမိုင်340မိုင်ခန့်အကွာမှာတော့ပင်လယ်ပြင်ကိုဗဟိုပြုတ်ပြီးတော့တိုက်ခတ်နေတဲ့ဆိုက်ကလုန်းဒါနာဟာလက်ရှိမြန်မာနိုင်ငံဘက်ကိုဥတီရွေလျားမဲ့အခြေအနေမရှိတာကြောင့်မိုးစလကအဝါရောင်အဆင့်သတ်မှတ်ထားပါတယ်။ဆိုက်ကလုန်းမုန်တိုင်းဒါနာဟာအောက်တိုဘာလ25ရက်နေ့မနက်အစောပိုင်းမှာတော့အိန္ဒိယနိုင်ငံအော်ရိတာပြည်နယ်မြောက်ပိုင်းနဲ့ အနောက်ဘင်္ဂလားပြည်နယ်ကမ်းခြေပူရီမြို့နယ်စာကားကျွန်းတို့ကြားကိုဖြတ်ကျော်တိုက်ခတ်နိုင်တယ်လို့မိုးစလားကခန့်မှန်းထားပါတယ်ဒီလိုမျိုးစိုက်ကလုန်းမုန်တိုင်းဖြတ်ကျော်တိုက်ခိုက်မဲ့ကာလမှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်စတဲ့နေရာတွေမှာမိုးထစ်ချုံရွာနိုင်တယ်လို့မိုးလေဝသနယ်ဇလားဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုအတည်ပြုပါတယ်
မောင်လေးကတော့တတိယနေ့တော့ညီမကန်ရိုးတန်းနေ့တော့နည်းနည်းတတိယနေ့တော့မွေးလာပြီပေါ့နော်။ဒီနေ့ကတော့တတိယနေ့တော့ခေကျနေတာပေါ့။အဲ့တော့ဒီရန်ကုန်တို့ဘာလို့လဲ။မြို့ကကျွန်းပေါ်ကညီမတို့အာမေကဒီမှာတော့ရိုးနေမှာပေါ့။တတိယနေ့မိုးပါတယ်နော်။ဒီနေရာတွေကတရားမှုပြန်ပြီးတော့ရှိလာနေနေပြီးတော့ဟိုဒီတခိုင်းကန်ရိုးတန်းဒေသတွေပေါ့နော်။ဒီရှင်းတခိုင်းပေါ့နော်။ဒီအဲ့နေရာမှာတော့ဒါမှမရှိဘူး။ဟုတ်ကဲ့။ပါဆိုတော့ပိုးရင်းနေလေးအောက်ကောင်းနေလေဆိုတော့အဲ့ဒီအရင်ပိုးလေးရလာနေတယ်ဒီတော့မုံတိုင်းကတော့ဒါ25ရက်နေ့ဆနေလောက်မှာတော့ဒါအိန္ဒိယကမ်းခြေကိုဖျက်မယ်လို့မှန်းတာဒီတော့အဲ့ဒီအတွင်းမှာတော့ကျွန်တော်တို့ကပိုးပပရခိုင်နေခြေလို့မကွေးတိုင်းလို့လေအဲ့ဒီဆက်မှာတော့ဒါမျိုးရောင်းတယ်
ဒီသတင်းပတ်ထဲမှာမုံတိုင်းအချိန်ကြောင့်ရက်ဇက်တိုက်ဆိုသလိုမိုးများပြီးတော့ရေကြီးနေတာပါရန်ကုန်မြို့လေအပါအဝင်ရန်ကုန်တိုင်းတွင်းကမြို့နယ်တချို့စင်ချေဖုံးရက်ွက်ဒီမှာတော့မကြုံစဘူးစံချိန်တင်ရေလွှမ်းမိုးမှုတွေဖြစ်နေပြီးတော့နေအိမ်တချို့ရေနှင်းမြုပ်ကုန်တဲ့အတွက်မိသက်ဦးစီးဌာနအပြင်ကုညီကယ်ဆယ်ရေးအဖွဲ့တွေကအရေးပေါ်နေရာရွှေ့ပြောင်းပေးနေရပါတယ်အခုတိုက်ခတ်လာနေတဲ့ဆိုက်ကလုန်းမုံတိုင်းရဲ့အချိန်ကြောင့်အောက်တိုဘာလ23ရက်နေ့ဒီကနေ့မနက်ပိုင်း24ရက်နေ့အတွင်းမှာတော့နေပြည်တော်စကိုင်းတိုင်းမန္တလေးမကွေးပဲခူးရန်ကုန်အေယာဝတီကချင်ရှမ်းပြည်နယ်မြောက်ပိုင်းနောက်ချင်းပြည်နယ်ရခိုင်ပြည်နယ်ဘက်တွေမှာနေရာစိတ်စိတ်ကနေပြီးတော့နေရာအနှံ့အပြားမိုးထစ်ချုံရွာနိုင်ပြီးတော့တချို့ဒေသတွေမှာတော့ဒေသအလိုက်မိုးကြီးတာနေရာကွက်ပြီးတော့မိုးများတာနဲ့လေပြင်းတိုက်ခိုက်နိုင်ပါတယ်လို့မိုးစလာကဆိုထားပါတယ်ဆိုက်ကလုန်းမုန်တိုင်းနောက်ဆက်တွဲသဘာဝဘေးရနေရာတွေလေပြင်းတိုက်ခိုက်တာရေကြီးမြေပြိုကျမှုတွေကိုအထူးသတိထားကြပါလို့ဒုတိယညွှန်ကြားရေးမှူးဦးလာထွန်းကသတိပေးပါတယ်
မိုးရွာသွန်းမှုများရင်တော့ဒါဘောတူရဲ့နောက်ဆက်တွဲပေါ့နော်ဒီရီရှန်လာတော့ခုကုန်းကောင်းတောင်ကုန်းကောင်းဒီမှာနေထိုင်တဲ့သူတွေနေရတာမြေပြိုမှုအနေနဲ့တော့ကရင်းငယ်ချောင်းတယ်ပေါ့နော်ဒီကအဖြစ်မတောင်ကြီးပြည်စင်းမှုများလို့ဒီနေ့နေ့တွေချောင်းတယ်ရုပ်တည်းရဲ့နော်ဒေဒီရပေါ့ပြိုင်ပြည်ကြီးကြီးတာအဲ့ဒါမျိုးတွေအာချောင်းနေနေတဲ့ရဲ့သူတွေဒီနေ့အတရီသူ့ကိုတရက်တွေမှာမရိပြုဖို့လုပ်တယ်
မုံတိုင်းအချိန်ကြောင့်မြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာမကြာခဏမိုးတက်လေပြင်းကြားရောက်နိုင်ပါတယ်။လှိုင်းကြီးရွာကနေပြီးတော့လှိုင်းအလွန်ကြီးလာမှဖြစ်ပြီးမိုးတက်လေပြင်းကြားတဲ့အချိန်မှာတော့ရေပြင်းမြေပြင်းလေဟာတနအီကိုမိုင်90ကနေ55မိုင်အထိတက်ခတ်နိုင်ပြီးလှိုင်းအမြင့်ကတော့မြမကံယူရန်တလျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တွေမှာ17ဘေကနေ15ဘေခန့်ရှိနိုင်မယ်လို့မိုးစလကသတိပေးထားပါတယ်။ဒီလိုမျိုးမိုးများရေကြီးမှုကြောင့်လေပြင်းတိုက်ခိုက်တာမိုးထစ်ချုံရွာတာမိုးချိုးပြတာလျှက်စီးလက်တာမိုးသီးကျွေတာလျှက်ပြက်ရေကြီးတာမြေပြိုမှုနဲ့သဘာဝဘေးအန္တရာယ်ရှိတာကြောင့်ကုန်းမြင့်ဒေသအနီးမှာနေထိုင်ကြတဲ့ပြည်သူတွေအနေနဲ့မြေပြိုကျမဲ့အန္တရာယ်နောက်ပြီးတော့မြင့်ငယ်ချောင်းငယ်တွေနားမှာနေထိုင်ကြသူတွေအနေနဲ့ရေကြီးရေချမ်းမှုတွေကိုကြိုတင်သတိပြုရှောင်ရှားကြဖို့နဲ့ပြည်တွင်းရေချောင်းလိုင်းသွာလာနေတာလေရင်ပြန်တမ်းမှုတွေမှာအထူးသတိပြုကြပါဆိုပြီးတော့မိုးစလကသတိပေးနှိုးဆော်နေပါတယ်ရှင
်မြန်မာမှာမိုးကြီးရေဆန်းစေနိုင်မဲ့ဒါနာဆိုင်ကလုံးမုန်တဲ့အဖြစ်စအသွင်ပြောင်းလာတာကိုမဆုမုံပြပြခဲ့တာပါမကြခင်မှာလဲဥကျော်စံသားနဲ့ဆင်းနေထားတဲ့အက်ဒီတာနဲ့ဆင်းနေကန်နောက်ဂျန်စီလူငယ်ကန္တာနဲ့ပြီးရင်အားကစားကန္တာပတ်စင်ကန္တာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေ9နာရီရုပ်တံအစီအစဉ်တွေကို လူလူမိတ်ဆွေရုပ်တံ line နဲ့ online ပေါ်မှာ24နိုင်နားဆင်ကြည့်ရှုလို့ရပါတယ်။ VOE ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOE ကတင်ဆက်ပေးနေပါတယ
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ။ VOE American တန်ရဲ့ October 23ရက်ဗုဒ္ဓညပိုင်းRadio season တွေကို American ပြည်တော်စီ Washington DC မြို့တော်ကနေရုပ်သံကဘာည10:00အထိဆက်ပြီးတော့တရရထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ဒူးညာတိုင်းပြောပြနေကြမက်ကင်လီရဲ့ဂျန်စီ၊နောက်ကိုရနေရဲ့အားကစားကဏ္ဍပတ်စင်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကြပါ။တရုတ်ဆက်ဖက်မှုနဲ့တိုင်းရင်းသားအရေးဆိုတဲ့ကောင်းစင်နဲ့သုံးသပ်ထားပါတယ်။တိုင်းရင်းသားအင်အားစုတွေရဲ့တစ်တုံညာနှစ်ခွန်ထိုးစစ်ကိုလှုပ်ပေးထားခဲ့တဲ့တရုတ်ဟာအခုအခါမှာတော့သူတို့ကိုထိန်းချုပ်ပြီးစစ်ကောင်စီကိုပုံအောထောက်ပံ့လာပါတယ်။ဒါဟာသူ့အကျိုးစီးပွားအတွက်တချင်းကမဟာမိတ်ဖွဲ့ထားခဲ့တဲ့လူမျိုးစုအရေးကိုတရုတ်ကဆွန့်လွတ်စတေးလိုက်တာပါလား။မမြသဇင်အောင်ကိုဥကျော်စန္ဒကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
။
ဒီတရုတ်ကတစ်တုံညာနှစ်ခုညီနောင်သုံးဘွဲ့ပေါ့နော်ဒီစစ်စင်ရေးမှာတော့သူ့ဘက်ကဒီတိုက်ရိုက်မကူညီတောင်မှလှုပ်ပေးထားခဲ့ပါတယ်အခုကျတော့သူတို့အတိုက်ရက်ဖို့ပြောပြီးတော့စစ်ကောင်စီဘက်ကနေကာကွယ်တဲ့ပုံစံဖြစ်လာပါတယ်အဲ့ပေါ်မှာဘယ်လိုသဘောရပါလဲ
တရုတ်ကသဘောထားမူပြောင်းသွားတာကအစကတည်းကညီနောင်သုံးဘွဲ့စစ်စင်ရေးကိုသူလှုပ်ပေးထားတာကို၌ကသူလိုချင်တဲ့အတိုင်းအတာကနေဆက်မှာဖြစ်နေတဲ့အဲ့ကြပ်ချမ်းရဇောကနေဟိုနှင်းနှင်းယုံလောက်မှာအသုံးချခဲ့တာဆိုဖြစ်ပါတယ်အခုလိုအဲ့ဒီတိုင်းရင်းသားညီနောင်သုံးဘွဲကပူပြီးတော့စီရေးချက်ထွင်လာပြီးတော့လာရှိုတီသိမ့်လာတယ်ဟိုမန္တလေးကြီးသူတို့ချင်းချောက်လာတယ်ဘာညာဆိုတော့တရုတ်ကစိုးရင်လာတယ်ဒီတိုင်းဆိုရင်တော့စစ်ကောင်စီကကြဆုံသွားထိုင်တယ်စစ်ကောင်စီကြဆုံရင်သူ့ရဲ့အကျိုးစီးပွားကိုလောလောဆယ်ထိမ့်သိမ်းကာကွယ်ပေးမဲ့အဖွဲ့အစည်းမရှိဘူးဖြစ်နေစစ်ကောင်စီကိုတန်ရုပ်စင်ကြီးလုံးတော့မဟုတ်ဘူးဆိုတော့အဲ့ဒီတော့နောက်တစ်ခုကအဲ့ဒီစစ်ကောင်စီကကြာဆုံးခဲ့မယ်ဆိုရင်အနောက်နိုင်ငံတွေဘက်က NUG ကိုအစာဖြုတ်ပြီးတော့အသိအပြုမှာပဲလောလောဆယ်မှာတော့အဲ့လိုဖြစ်လာရင်တရုတ်တက်သိပြီးတော့အခက်အခဲရှိမယ်အဲ့ဒီအောင်ဒီတိုင်းရင်းသားအဖွဲ့တွေကိုထိုးစစ်မစင်တော့ရက်တော့လို့သူအမိန်ပေးညွှန်ကြားနေုံနဲ့မကဘူး NUG နဲ့မဆက်ဆံနဲ့ဆိုတော့ဟာတခါလဲထည့်ပြီးညွှန်ကြားနေရသိသာပါတယ်တရုတ်စီစစ်ကောင်စီကြာပြီးတော့ဒါဖေဖေဖြစ်မှာကြောက်တယ်အဲ့ဒါပိုကြောက်တာကတော့ NUG ကိုအစာဖြုတ်ပြီးအသိအပြုလိုက်ရင်နောက်နိုင်ငံတွေရဲ့ဩဇာကပုံပြီးကြီးသွားမယ်ဆိုတော့သူစွရင်တို့အဓိကအဖြစ်အခုလိုလောက်လာဖြစ်တယ်လို့ပြောနေတာ
။အဲ့တော့ဒီလိုတရုတ်ကစစ်မတိုက်ဖို့ဖိအားပေးတာကိုတိုင်းသားလက်နဲ့ကင်နေရရောလိုက်နာပါမလား။နောက်ဒီမှာ AA တို့ KIA တို့နောက်စကိုင်းတိုင်းဘက်မှာဆို PDF တွေလည်းစက်တိုက်နေရရှိရဲ။ तू ကသူ့ဩဇာတက်ရောက်မလား
။အဲ့ဒါနှစ်ပိုင်းတချို့ဖွဲ့တွေပေါ့လေ MNDA ကိုကန်ဆိုလိုက်နာတယ်သူတို့ကတော့လိုက်နာမှာပဲ MNDA တို့ဟာ UWS နဲ့အတူတူဘာကဘာခွဲထွက်လာပြီးတော့တေယုတ်ဘက်ကိုတေယုတ်ကမြောက်ပေးလို့သူတို့ကအင်အားကြီးထွက်လာတယ်လို့အဓိကအဖြစ်ပြောမှာဖြစ်ပါတယ်သူတို့ကတေယုတ်ကရက်ဆူရက်ခိုင်းမှာပဲသူတို့ကတော့ဒါပေမဲ့ကျန်တဲ့အဖွဲ့တွေဟောလေသူတို့ကတော့လိုက်နာစရာစိတ်မရှိဘူးလို့ထင်ပါတယ်သူတို့ကသူတို့တိုင်းရင်းသားအရေးအတွက်သူတို့တော်လှန်နေကြတာဖြစ်တယ်အခုပဲ TNL ဆိုရင်ဆက်တိုက်နေရပဲနောက်ပြီးတော့ KIA လည်းဆက်တိုက်နေရပဲ KIA ကိုသူတို့တရုတ်ကတားလို့မရပါဘူး KIA ဟာတရုတ်ရဲ့အကျိုးစီးပွားတွေကိုအများကြီးကင်ထားနိုင်လို့မြစ်ဆုံတရုတ်ကပြန်ဆကျင်တယ် AIU လည်းထဲမှာ KIA လည်းထဲမှာရှိနေတာဒါအပြင်ပန်ဝါတရုတ်ကမြေရှားတွေကိုဝယ်ယူနေတဲ့နေရာအဲ့ဒီပန်ဝါကိုလည်းပဲ KIA ကသိမ်းပလိုက်တယ်တရုတ်တန်းနေကြတယ်ကဆိုသိမ်းပလိုက်တော့တရုတ်ကဘာမှမတတ်နိုင်ဘူးနေဆက်ကိုပိတ်ထားရုံပဲရှိတယ်နောက် AA ပူဆိုးသေးရဲ့ AA ဟာတရုတ်နဲ့နေချင်းလည်းဆက်မနေဘူးအေးဟာအနောက်ဖက်ဘော်ဒါကသူရဲ့အင်ဒီယန်တွေစီးသေးတယ်အိမ်မှာအိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့စီးတယ်ဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာထွက်ပေါက်သူဆက်သွယ်လို့ရတယ်ဆိုတော့အေးဟာကုန်းတွေမှာပိတ်နေတဲ့နိုင်ငံမဟုတ်ဘူး။နောက်ပိုပြီးအရေးကြီးတာတရုတ်ရဲ့အဓိကအချက်အချာအဲ strategic open to ဟောဘော်ဒါဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာထွက်မဲ့ထွက်ပေါက်လည်းသူတို့ကင်ထားတယ်စီးပွားရေးဆိုရေနံပိုက်လိုင်းတို့ဘာလို့ရထားတယ်အကုန်လုံးသူကကင်ထားဆိုတော့သူကအများကြီးတင်းနိုင်ပါတယ်နောက်ပူပြီးဒီညမှာတခုစတိရတာဘုတ်ကျုပ်ထွန်းမနိုင်အေကတခါသူပြောဦးတယ်ကျွန်တော်မှတ်မိတယ်အာတရုတ်ကကုညီရဲ့ဘာညာပြောတဲ့ခါသူကခြေပတ်ပြီးတရုတ်ကကုညီရင်ငါတို့နေပြည်တော်တက်စင်းကကြာပြီလို့ပြောဦးတယ်မှတ်မိလိုက်မယ်ဆိုတော့ဒီလိုဟာကိုစဉ်းစားကြည့်မယ်ဆိုရင်တော့တရုတ်ရဲ့ဩဇာဟာတချို့အဖွဲ့အစည်းတွေမှာဆက်ရောက်နိုင်ပေမဲ့ တိုင်းရင်သားအဖွဲ့အစည်းသူ့ဥစ္စာကိုမနာခံတဲ့တိုင်းရင်သားအဖွဲ့အစည်းရဲ့အများကြီးရှိနေလို့တော့ဒါကျွန်တော်ယူဆနိုင်ပါတယ်ဒါသိထရောက်နိုင်မယ်မရှိဘူးပြန်ပါအ
ဲ့ဒီ American အပါဝင်ပေါ့ဒီနောက်အုပ်စုကရောဒီမြမရေးမှာဆွတ်ဖက်ဖို့အတွက်သူတို့ကအစဉ်သင့်ဖြစ်နေလားအဲ့တော့ဝင်လာမှာကိုတရုတ်ကရောစိုးရင်ရလောက်တဲ့ဒီချက်ချင်းစိုးရင်ရလောက်တဲ့အနေထားမှာရှိလားခုနဦးကျော်စံသာပြောတယ်ဆိုရင်ဒီ NUG ကိုအတိမတ်ပြုလာနိုင်တယ်ဆိုရင်ဒီပေါ်မှာရောဒီအနောက်အုပ်စုတွေက American ပါဝင်ပေါ့သူတို့ကမြန်မာအရေးမှာဟိုဝင်ရောက်ဆက်ဖက်ဖို့စံနာရှိပါလား
စံနာရှိပေမဲ့လည်းလက်တွေ့တော့လုံးဝမဟုတ်ပါဘူးတကယ်တော့ဒါပေမဲ့သူတို့စောစောကပြောခဲ့လို့စစ်ကောင်စီပြုတ်ကျသွားရင်တော့သူတို့ကအန်ယူဂျီဒါလင်းထိတ်ကြံနေဆိုတော့လှုပ်လာမှာပဲဒါဝင်ဆွတ်တဲ့သဘောမဟုတ်ဘူးနိုင်ငံရေးအဖြစ်သူတို့အတိမတ်ပြလိုက်တာဖြစ်မယ်အဲ့ဒါကိုလည်းတရုတ်ကကြိုပြီးတော့မြင်တာဖြစ်မယ်လောလောဆယ်မှာတော့ဒါပိုပြီးအရေးကြီးတာအမေရိကန်ဥဆောင်တဲ့ Quad အဖွဲ့ပေါ့လေဒီအဖွဲ့ကသိပ်ပြီးတော့ခြေလှမ်းသွက်လာတယ်ဆိုရဲ Quad ဆိုတာကအမေရိကန်ရဲ့အိန္ဒိယရဲ့ဂျပန်ရဲ့ဩစတြေးလျရဲ့ပါသူတို့ကအင်ဒိုပစိဖိတ်လုံခြုံရေးဆိုပြီးတော့လှုပ်လာတယ်အင်ဒိုပစိဖိတ်ကအစနိုင်ငံသားရေးဝန်ကြီးအဆင့်လောက်လုပ်ခဲ့တာနောက်ပြီးတော့အဲ့ဒါကကျေပြန့်လာပြီးတော့အင်ဒိုပစိဖိတ်ဒီပြင်မှာတန်းဆောင်လုံခြုံရေးတပ်ဖွဲ့တွေပူးပေါင်းဆောင်ရွက်မယ်ဘာညာဆွေးလှုပ်လာတယ်ပြီးခဲ့တဲ့စက်တင်ဘာမှာလှုပ်ခဲ့တဲ့၄ချိန်မြောက်ထိပ်ကြီးစည်းဝေးပွဲမှာသမ္မတဘိုင်ဒန်ဆိုတာတော်လေးကိုအခိုင်အမာပြောခဲ့တယ်ဒီ Quad အဖွဲ့ရဲ့လှုပ်ရဟာနိုဝင်ဘာပြီးရင်လည်းဆိုတော့ရွေးကောက်ပွဲပြီးရင်လည်းဆက်လက်ပြီးတော့လုပ်မြင်ရမှာပဲဒီကိစ္စဆိုတော့အိန္ဒိယသမုဒ္ဒရာရဲ့တရုတ်ရဲ့ယီမန်ချက်နောက်ပြီးတော့ပစိဖိတ်ဆိုတာလည်းပဲတောင်တရုတ်ပင်လယ်တို့ဘာလို့အဲ့ဒီဒေသတွေရဲ့သူတို့ Maritime Freedomand fairness to your about through our ai ma lulu la la thaw na nai mu lou mae so te yu ye chain chaw mu ko atika hunter lu le so ta ye thro pyo la ya phit par da pyin ai japan ne taung korea ta kha ma ma tet khe bu le samay ma ma tet bu le nu paung pi lo le be thro ha da myauk korea ko san pyin ba ya phit la ro court apwe ye in ha bo mu che pyan la ba da wo te yu ka ro tai pi lo so yin ni han tu le now bo bi so yin bu kaung la ai court apwe ma ba le india India level မြန်မာနိုင်ငံကိုအထူးစိတ်ဝင်စားတယ်။အိန္ဒိယ၊မြန်မာ၊ထိုင်းအဝေးပြေးနမကြီးဖဖို့အတွက်အထူးစိတ်ဝင်စားနေတယ်။နောက်ရခိုင်မကလဒံပဲဆိုစီမံရေးလုပ်နေတယ်။ဆိုတော့ဒီဟာအတွက်အေအေကိုအစီမတ်ပြုဖို့အေအေနဲ့ဆွေးနွေးသူတို့ဆွေးနွေးမှုတွေရှိတယ်။ Official State Authority မဟုတ်တော့လည်းပဲသူတို့ဟာဒါသူတို့နည်းနဲ့သူတို့ဆွေးနွေးနေတယ်။အေအေကလည်းသူတို့လူမျိုးရင်းကိုစီမံရေးလူမျိုးရင်းကိုကာကွယ်လို့ပြောထားတယ်ဆိုတော့အိန္ဒိယနဲ့လည်းပဲသူတို့မဖြစ်ဘူးဆိုတော့တရုတ်ကသိနေရရင်ဟိုဘက်ရောက်ချောက်သွားမှာပဲအေအေတို့ကပါလို့အဲ့ဒါကိုလည်းသူတို့ဆွေးနေတယ်။နောက်ဘင်္ဂလားဒေ့ရှ်ဘင်္ဂလားဒေ့ရှ်မှာရှေခ်ဟဆနာဆိုတာ pro chinese လို့ပြောလို့ရတယ်။တရုတ်စီမံကိန်းတွေပါတယ်တရုတ်ကနှာထောင်နေပါညာအဲ့ Belt and Road အတွက်သူကအဓိကလုပ်တာရှိရဲ့။အခုမိုဟာမက်ယူနုစ်ကတော့နည်းနည်း pro west လို့တရုတ်ကမြန်ရှိရဲ့တရုတ်ကိုသူရလိုလာတဲ့လူလို့သူတို့မသတ်မှတ်ဘူး။ဆိုတော့အဲ့အရာကိုလည်းဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ကိုလည်းကြည့်ပြတရုတ်ကစိုးရိမ်ပါလိမ့်မယ်ဆိုတော့ဒီအကြောင်းနဲ့အားလုံးခြုံချင်းသလားတရုတ်တော့ဝင်မဆွဲစီတိုင်အောင်တရုတ်ဒီရဲ့ဩဇာကိုဖယ်ရှားခြင်းလည်းဖြစ်နိုင်ရင်အန်ယူဂျီတက်လာမှာတော့သူတို့ကြိုးစုံမှာဆိုတဲ့သဘောတော့ရှိပါတယ
်ဒါဆိုတစ်ဖက်ကဒီမြန်မာအရေးမှာတရုတ်ကမျှော်မှန်းတယ်လို့ပေါ့စစ်ကောင်စီကဆက်ပြီးတော့တည်မြဲပြီးတော့သူတို့ရဲ့အကျိုးစီးပွားကိုကာကွယ်ပေးသွားနိုင်မှာမလား
ဒါကတော့ပြောရခက်ပါတယ်ဒါ that depends ပေါ့လေဘယ်ပုံမှန်မူတည်တယ်လဲဆိုတော့ကောက်ကွယ်ပေးလို့ရထိုင်တဲ့အခြေအနေရှိသေးရဆိုရင်တော့ကောက်ကွယ်မှာပေါ့သူကတော့ဒါတိုင်းရင်းသားတွေရဲ့အင်အားစိတ်များလာရဆိုရင်မကောက်ကွယ်နိုင်တဲ့အခြေအနေရှိဘူးဆိုရင်တော့စစ်ကောင်စီကသူကပြစ်လိုက်တာပါပဲတချို့သုံးသပ်သူတွေကပြောကြတယ်လေတရုတ်ကတကယ်တော့ပြည်သူတွေရဲ့တရုတ်မူတည်စိတ်ကပုံမကြီးထွက်လာနေတဲ့အချိန်မှာဒီလိုတဟာစုရတာဒါမာရက်ကစားနေပါလေသားသူဆုံဆုံမဲ့ game ကိုပါလေ wrong game ကိုကစားနေတာဖြစ်တယ်သူတနေ့မှဆုံနေရင်ဆိုင်ရမှာပြီးတွက်နေရတယ်ဆိုတော့စစ်ကောင်စီကအဲ့လောက်ထိသူကအမ်ပင်းနိုင်မှုသို့သော်အဲ့လိုကိစ္စအတွက်တရုတ်ကဝင်တိုက်မလားအဲ့လိုလဲသူလုံးမဖြစ်ပါဘူးအဲ့လိုလို့ရင်တော့ပူပြီးပြဿနာဖြစ်လာမှာပေါ့သူကစစ်မျက်နှာတစ်ခုလည်းဖန်တီးခြင်းဘူးတပီတိုင်းရင်းသားတွေကတော့သူကလုံးဝနိုင်သားဒီလုံးဝဖယ်ရှားပလိုက်မလားဆိုရဲစင်စီဘယ်သူကဒီမှန်တဲ့မရှိပါဘူးတော့ဆရာမကတော့သူကနှစ်ဖက်လုံးထိန်းချုပ်ထားနိုင်တဲ့နှစ်ဖက်ခွာကစားကျင်တဲ့သဘောသာရှိလို့ထင်ပါတယ်ဆိုတော့ဒီကိစ္စမှာတော့တရုတ်ဟာအပြတ်သက်စစ်ကောင်စီရဲ့အကျိုးစီးပွားကိုဒီပြတ်လုံးဝကာကွယ်ပေးနိုင်မယ်ဆိုတာလည်းပဲသိမမျှော်လင့်နိုင်ပါဘူးဒါတိုင်းရင်းသားတွေဒီတော်လိုင်းအင်အားစုတွေရဲ့ဟောစာအချိန်မှာတက်လာရင်ပုံစံတစ်မျိုးတစ်ပြောင်းလာနိုင်ပါတယ်
တကယ်လို့မကာကွယ်ပေးနိုင်ဘူးပေါ့တရုတ်ရဲ့အကျိုးစီးပွားကိုစစ်ကောင်စီကမကာကွယ်ပေးနိုင်ဘူးဆိုရင်တရုတ်ကဘာလုပ်လာနိုင်မှာလဲ
အကာကွယ်မပေးနိုင်ဘူးဆိုရင်တော့သူကစွန့်ထွက်လိုက်ကြမှာပေါ့တကယ်ဆိုဆိုတော့ဘယ်လိုနည်းနဲ့သူကာကွယ်နိုင်မလဲဖွင့်ဆွတ်တဲ့ညော့မဟုတ်ဘူးသို့တော်လည်းပဲသူဒီနည်းရော့သူကအဖြစ်ရှာမဲ့ထင်ပါတယ်အခုလောလောဆယ်ကတော့သူကအစွမ်းကုန်ကြိုးစားနေပဲရွေးကောက်ပွဲလုပ်ရွေးကောက်ပွဲလုပ်ပြီးတော့ဟာရွေးကောက်ပွဲကတက်လာတော့အစီမတ်ပြုတ်မယ်ဆိုတော့အခုစစ်ကောင်စီကNLD ပါတီတော်ပြန်လဲစီးရေလုံနေပါညာဆွဲသတင်းတွေထွက်နေသူတို့ကလွှင့်လာလာတော့မစီစီးဘူးပေါ့ဒီနေ့တနေ့ကနေမှအဲ့ဒီသတင်းတွေစကြရတယ်ဆိုတော့တရုတ်ကစစ်ကောင်စီနဲ့ဆိုရင် NLD ကိုသဘောကျခဲ့တယ်ဘူပြီးတော့နှိမ့်သက်ခဲ့တာအမှန်ပါပဲ NLD နဲ့သူကပြပြလဲဆက်ဆံခဲ့တယ် NLD ကိုဖြုတ်ချလိုက်တဲ့အခါမှာစစ်ကောင်စီကိုအသီးမမပြဝဲနဲ့သုံးနှစ်လောက်ပြစ်ထားခဲ့ပြီးအခုမှဆော်ဆော်က NLD ကိုကျွန်တော်တို့ဆွေးနွေးခဲ့တဲ့ကိစ္စတွေကြောင့်သူကလုတ်တရက်စစ်ကောင်စီအပိလာရဲ့သဘောဖြစ်တယ်ဆိုတော့ NLD ကိုတိုင်ရစီမပြတ်ပါဘူးသူက NLD NLD ဟာပုံပြီးတင်တော်တယ်လို့ယူဆတယ်ဒါကြောင့်သူတို့ရွေးကောက်ပွဲလုပ်လိုက်ရင်လည်းပဲ NLD မပါတော့ရွေးကောက်ပွဲကိုတရုတ်အနေနဲ့ထောက်ခံအပိလာသိခက်မယ်ဘယ်လိုဖြစ်နိုင်မှာလဲဆိုပြီးတော့လုပ်မယ်အဲ့ဒါကြောင့်များ NLD ကိုပေါင်ထဲ့လို့သူကတွန်းပြဟန်တူပါလိမ့်မယ်အဲ့ဒါကိုဆိုရင်လို့လည်းအခုဆိုရင်စစ်ကောင်စီက NLD ကိုရွေးကောက်ပွဲမှာပါဖို့ဆိုပြီးတော့လုပ်နေတဲ့သဘောရှိပါတယ်ဆိုတော့အဲ့လိုပုံစံမျိုးပဲသူကတော့ကြိုးစားအောင်မှာပဲအဘကျူစားလို့နောက်ဆုံးမအောင်မြင်ဘူးဆိုရင်လည်းပဲတရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဘူးကိုတောင်းခဲ့ဘူးတာအများကြီးပါပဲဟိုတုန်းကဘကဘကိုအဓိကအပြေးခဲ့တယ်အဆင်မပြေဘူးမအောင်မြင်ဘူးသူတို့ဒါတော်နိုင်ရေးကိုမတင်ပို့တော့ဘူးဆိုတော့မူဖြစ်လာတယ်ဒိတ်လျှောက်ပလဲထက်မှာအဲ့ဒါကြောင့်အဲ့ဒီဟာမူရုပ်သိမ်းပြီးတော့တခါပုံစံမျိုးပြောင်းတယ်အဲ့လို policy ကိုမကြာခဏပြောင်းခဲ့ပါတယ်တရုတ်ကသူ့အကျိုးစီးပွားခံခဲ့ပြီးတော့တကယ်ဝင်ဆပ်လိုက်တာမဟုတ်ဘူးနဲ့အဲ့လိုပြောင်းခဲ့ရဲဆိုအခုလည်းပဲသူ policy မအောင်မြင်ဘူးဆိုတဲ့ဟာစီလိုက်တယ်မှာတနေ့တော့ပြောင်းလာမှာပဲသို့တော်လည်းပဲလုံးဝဝင်တိုက်တဲ့နည်းကိုပြောင်းမယ်လို့တော့မယူဆပါဘူးအဲ့ဒါကတော့အခုပြည်သူရဲ့စံချိန်မှလည်းသိမ်းများနေတော့
အဲ့တရုတ်ကရောဒီတိုင်းသားရေးကိုလုံးဝမျက်ွယ်ပြုလိုက်နိုင်လားဒီဘိုးချုပ်မူကြီးမင်းအောင်နိုင်ကတော့လက်နဲ့ကင်ဟိုတောင်းဆိုတာမဟုတ်ဘဲနဲ့ဆွေးနွေးပွဲကိုဖိတ်ခေါ်နေပါတယ်သူကတော့
အစအဆုံးပြောရင်အဲ့ဒါပါပဲလက်နက်ကရင်တောင်းဆိုတာမလုပ်နိုင်ဆိုသူကဘယ်လိုတက်လာသလဲလက်နက်မကရင်ဆိုတော့မေးရရှိတယ်လက်နက်မကရင်သူကဒီညာရောက်လာမလားအနာသူလည်းလက်နက်ကရင်ပြီးတော့တက်လာခဲ့တာပဲဆိုတော့ငါလုံးလို့လိုက်မလုပ်ကြတဲ့လို့ပြောတဲ့သဘောနဲ့တူတယ်လို့ပဲပြောမှဖြစ်ပါတယ်သူရဲ့ပြောကြရကတော့တိုင်းသားတွေဒါကိုနားဝင်လေးမဟုတ်ပါဘူးသူမတက်ခင်ကတော့ဟိုးလူလိုက်ရပြီးတက်ရခဲ့တဲ့အဖွဲ့တွေအများကြီးပါပဲနှစ်ပေါင်းများစွာအထူးသဖြင့်62နောက်ပိုင်းမှာတည်ပြန်လာတဲ့အဖွဲ့တွေနောက်ပိုင်းမှာပေါ်လာတဲ့အေလို့TNL လို့အင်အားကြီးမလာတဲ့အဖွဲ့တွေလည်းအများကြီးရှိနေတော့ဘသူမှလည်းပဲသူရဲ့ဒီဆွေးနွေးပွဲလမ်းစဉ်ကိုလက်ခံကြတာမဟုတ်ဘူးသူကအတင်းလုပ်သလိုလုပ်ဖို့သာဖြစ်ပါတယ်ဆိုတော့တရုတ်ကလည်းဘယ်လိုတိုက်တွန်းတရုတ်တောင်းမှဘူးတက်လေရင်လေပူပေးပြီးမကြခင်မှာပဲမန္တလေးမှာရှိတဲ့တရုတ်ကောင်စီဝန်ကြီးကိုဘသူမှမသိဘူးဆော်ထဲပလိုက်ကြပြီဆိုတော့တရုတ်ကတော့နည်းနည်းစဉ်းစားရပါလိမ့်မယ်ဒီကိစ္စကိုနောက်ထပ်မှာငါတို့ဒီထိစစ်တူလို့ရမရဆိုတာတော့စဉ်းစားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်ဆွေးနွေးပြတဲ့အတွက်ကျေးဇူးတင်ပါတယ်ဟုတ်ပါ
တယ
်တိုင်းသားအရေးနဲ့တရုတ်ဆက်ဖက်မှုစိန်ခေါ်ချက်တွေကိုဦးကျော်စန္ဒနဲ့မမြဇင်အောင်တို့ဆွေးနွေးခဲ့ကြတာပါအခုတော့ဂျန်စီကဏ္ဍပါနိုင်ငံခြားကြောင်းလျှောက်တာကူညီပေးမယ့်အဖွဲ့အကြောင်းပြောထားပါတယ်နိုင်ငံခြားကြောင်းသွတ်တက်ခြင်းနဲ့ကြောင်းလျှောက်သူတွေအခက်အခဲကိုကူညီဖြည့်ဆင်းပေးဖို့Jake the Hook ဆိုတဲ့အဖွဲ့လေးကိုထောင်ထားတယ်လို့မြန်မာចောင်းသားလူငယ်၃ယောက်ကပြောပါတယ်အခုလိုရှောက်တုံးကကိုယ်တိုင်ဂျုံခဲ့တဲ့အခက်ခဲတွေတခြားသူတွေမဂျုံစေခြင်းလို့ဒီတွေ့ဂျုံတွေအခမဲ့ဖြန့်ဝေပေးပြတယ်လို့လက်ရှိ American ထိတ်တန့်တက္ကသိုလ်တွေမှာတက်နေတဲ့ဒီလူငယ်တွေကပြောပါတယ်မခင်လေးဆက်သွယ်စကားပြောထားပါတယ်ခင်ဗျာ
Hey Gen Z တို့တက်ချင်ရောက်နေပြီနော
်ကျွန်တော်ကလည်းတော့ဟာလေ college counseling နဲ့ပတ်သက်ပြီးတော်တော်လေးလိုက်ရှာခဲ့ရတယ်ဟိုတချောင်းဝင်တချောင်းထွက်လူတွေလိုက်မိပတ်စံတွေကလည်းပေးရတယ်ဗောလေတော့ like class တစ်ခုဆိုရင်တနင်္ဂနွေတသိန်းခွဲနဲ့သိန်းနဲ့လို့ပေးရတော့ဟောဂျီယာလေးကဘာမှမခက်ဘူးဗောနော်ဟို essay editing လေးထုတ်ပေးရတာကဟိုငါ click ကြရတယ်ပြန်လုပ်ပေးနိုင်တော့တယ်ငါချောင်းလေးတစ်ခုဝင်သွားရင်တော့ဟိုချောင်းတော့ပြန်ကူညီနိုင်တော့မယ်ဆိုပဲရွေးချက်လေးကအဲ့ဒီတည်းရရှိ
ကျွန်တော်ကကြာဒီ US ကိုကြောင်းလျှောက်နေတဲ့အချိန်မှာကို့မှာမိကွန်းတွေရှိတိုင်းဒါမှမဟုတ်မရှင်းသင်းတဲ့ဟာတွေရှိတိုင်း online မှာရှာကြည့်ရင်ဒီ US ကကျောင်းသားတွေအတွက်ကိုပဲကူညီပေးတဲ့ resource တွေရှိရဖြစ်ပါတယ်။ကျွန်တော်မြန်မာကျောင်းသားတွေ international ကျောင်းသားတွေအနေနဲ့ US ကိုကျောင်းလျှောက်ဖို့အကြအလွန်ခက်ခဲသောကြောင့်ကျွန်တော်ကကြာတော့ကျွန်တော်အခုရခဲ့တဲ့အတွေ့အကြုံတွေကိုသူများတွေနောက်လာမယ့်ကျောင်းသားတွေကိုပြန်မျှဝေပေးလို့ရအောင်လို့ရည်ရွယ်ချက်နဲ့ကျွန်တော်ဒီ Check the Hooks ရဲ့ဘ organization ဖွဲ့လာဖြစ်ပါတယ
်ပေါ့ကျွန်တော်တုန်းကတော့ဒီကြောင်းလျှောက်တဲ့အချိန်မှာကျွန်တော်ဘာမှနားမလည်ခဲ့ပေါ့နော်ဒီ SADA ဖြေရမယ်ပြီးတော့ဒီ extracurricular လောက်ရမယ်ဒီ high တခုမှဘာမှနားမလည်ခဲ့အဲ့တော့ကျွန်တော်ပထမဦးဆုံး US ကြောင်းလျှောက်ဖို့စုံစမ်းတော့ကျွန်တော်ဒီ online မှာဒါ Harvard တို့ Brown တို့ဒီ Rice တို့ဝင်တဲ့အကိုအမအိမ်နဲ့ဆက်သွယ်ရခဲ့ပေါ့နော်အဲ့မှာစပြီးကျွန်တော်ရဲ့ပညာရေးလမ်းကြောင်းကဖွင့်သွားခဲ့ပေါ့ကျွန်တော်တုန်းကဒီကျောင်းတွေတက်ရောက်ဖို့ဒီပဲချက်မရှိခဲ့ဘူးဒါပေမဲ့သူတို့နဲ့စကားပြောကြည့်တဲ့အချိန်မှာဒီကျောင်းတွေက financial aid အပြည့်ပေးတယ် scholarship တွေအပြည့်ပေးတယ်ဆိုတာတီးခဲ့အတွက်ကျွန်တော် US ကျောင်းလျှောက်ဖို့ inspire ဖြစ်ခဲ့ပေါ့နော်အဲ့လိုမျိုးပဲကျွန်တော်ဒီ3နှစ်လောက်ကြိုးစားပြီးတဲ့အချိန်မှာလက်ရှိ MIT မှာဒီ financial aid နဲ့တက်ရောက်နိုင်ခဲ့ပေါ့နော်အားကြောင့်ကျွန်တော်ဒီတော့နာမည်ကလေးလူငယ်အတွက်လည်းဒီလိုမျိုး US မှာကျောင်းတက်နိုင်ဖို့အတွက်ကူညီခြင်းနဲ့အတွက်ဂျိတ်ကိုစတင်ထောင်ခဲ့ရဖြစ်ပါတယ်
ဒါကအမေရိကန်ပြည်ထောင်စုမှာရှိတဲ့ထိတ်တန်းတက္ကသိုလ်တွေမှာတက်နေတဲ့လူငယ်လေး၃ယောက်ကသူတို့ကြောင်းလျှောက်တုန်းကခန်းစားခဲ့ရတဲ့ခန်းစားချက်တွေပေါ်မှာအခြေခံပြီးတော့ဘာကြောင့်မလို့ဂျိတ်ကိုဖွဲ့စည်းရတာလဲဆိုတော့ပြောပြခဲ့တာเนาะအဲ့တော့ဂျိတ်ဆိုတာဘလို့ဖွဲ့စည်းမျိုးလဲ
အဓိကတော့ American ပြည်အောင်စုနဲ့တခြားနိုင်ငံရဲ့ခြားရေးမှာရှိတဲ့ scholarship တွေကိုမြန်မာကျောင်းသားတွေနဲ့ပုံမှန်ရင်းနှီးလာစေဖို့ဒီလိုကျောင်းလျှောက်တဲ့အခါမှာလွယ်လွယ်ကူကူချွတ်ချွတ်ဝင်းဝင်းနဲ့ကျောင်းလျှောက်နိုင်ဖို့အတွက်ကျွန်တော်တို့လက်လမ်းမီတစ်လောက်လေးကိုမြန်မာကျောင်းသားတွေပြန်လည်မျှဝေခြင်းနဲ့အဖွဲ့လေးပေါ့ဆက်စားခြင်းတော့ volunteer က300ပေါ့ကျွန်တော်300ပေါ့ပြီးတော့အခုကြာနောက်ဆုံးတော့ volunteer 33ယောက်အထိပေါ့ရှိခဲ့ပါပြီပေါ့လေ
ဂျိတ်ဖွဲ့ကဘယ်လိုပုံစံနေနဲ့မြန်မာလူငယ်တွေကိုအကူအညီတွေပေးနေတာလဲ
အခုကျွန်တော်တို့လက်ရှိအဓိကအားဖြင့်လုပ်နေရတာတက္ကသိုလ်များစီတိုးဆိုတဲ့ 1 to 1 the college advising program တော့ရှိရပေါ့เนาะဒီ program မှာဆိုရင်ကျွန်တော်တို့ကဒီကျောင်းသားတွေရှောက်မဲ့ကျောင်းတွေ list တွေကြည့်ပေးရပြီးတော့ဒီ SA ရဲ့နေရာမှာကျွန်တော်တို့ကဖတ်ပေးရဖတ်ပေးပြီးတော့ဒီ SA တွေမှာလိုအပ်ချက်တွေဘာလိုအပ်ချက်တွေရှိလဲဘယ်လိုမျိုးရေးတင်လဲအဲ့လိုမျိုးစသဖြင့်ကူညီပေးရပေါ့เนาะပြီးတော့နောက်တစ်ခုကကြတော့ English proficiency exam တွေဘယ်လိုဖြေရမလဲအဲ့လိုမျိုး tip တွေကိုလည်းကျွန်တော်တို့ကလည်းလမ်းမီတလောက်ကူညီပေးရပါတော့
ကျွန်တော်တို့မှာအကြောင်းလျှောက်ကြမယ်ဆိုတဲ့ webinar series လေးလည်းလုပ်နေရဖြစ်ပါတယ်ဒီ webinar series မှာဒီနိုင်ငံတကာထိပ်ပြီးတက္ကသိုလ်တွေမှာပညာသင်ဆုနဲ့တက်နေသောမြန်မာကျောင်းသားတွေလာပြီးအတွေ့အကြုံတွေကိုမျှဝေပေးတဲ့သဘောနဲ့ webinar series တွေလုပ်ပါတယ်အခုဆိုရင်ကျွန်တော်တို့မှာ webinar ကြ16ခုအောင်မြင်စွာလုပ်ခဲ့ပြီးပါပြီဒီ webinar တွေမှာဆိုရင် US မှာရှိတဲ့ Ivy League တက်နေတဲ့ကျောင်းသားတွေUK ya Russell Group မှာတက်နေတဲ့ကျောင်းသားတွေပြီးတော့လေ UK ya Jack Chevening scholarship ရရှိခဲ့တဲ့ကျောင်းသားတွေအထိလေပါဝင်ပြီး guest speaker လာပြီးပြောပါခဲ့ရဖြစ်ပါတယ
်ကျွန်တော်တို့မှာ content series တွေ video series တွေလည်းရှိပါတယ် content series နာမည်ကတော့ကျောင်းလျှောက်လမ်းညွှန်ဆွဲ content series ဆိုတာအဲ content တွေမှာတော့ဒီနှစ်ကတော့ US ကကျောင်းတွေကိုဘယ်လိုရှောက်အောင်လဲပြီးတော့ Asia Creek တွေလောက်ရေးပြတင်တယ်ဗောလေဒီဟာကြီးဟာကြီးအကုန်လုံးကကျွန်တော်တို့ရဲ့ own tunes တွေဖြစ်တယ်ဆိုတော့ volunteer တွေအားနဲ့ကျွန်တော်တို့ရဲ့ဟိုဘယ်လိုပါမလဲတိတမြမြဟိုဟာကြီးအကုန်လုံးဒီ content တွေအနေနဲ့ရေးပြီးမျှဝေတာဖြစ်ပါတယ်ဆိုတော့ contents ပေါင်းကကျွန်တော်30ကျော်ရေးပြီးပါပြီပြီးလို့ရှိရင်ကျွန်တော်မှာ video series လည်းရှိရပါလေ video series ကတော့ကျွန်တော်တို့ဒီကျောင်းဝင်ခွင့်ရတဲ့လူရဲ့ essay ကိုဖတ်ပြရဲ့ series ပေါ့ဆိုတော့ဘယ်လိုမျိုးရေးရမလဲဘယ်လိုမျိုးတူရမလဲဘယ်လိုမျိုးပြုရမလဲဆိုရယ် suit to view video series လည်းရှိပါတယ်ခင်ဗ
ျဒီလို J ရဲ့အခမဲ့အကူအညီပေးနေတဲ့အစီအစဉ်တွေကိုဘယ်လို platform တွေအနေနဲ့မြန်မာလူငယ်တွေလက်ထဲကိုရအောင်လုပ်ပေးနေလဲ
ဒီမြန်မာပြည်မှာလူသုံးများဆုံးဖြစ်တဲ့ social media Facebook မှာအဓိက information တွေမျှဝေတာဖြစ်ပါတယ်ဒါပေမဲ့ဆက်သွယ်လွယ်ကူအောင်လို့အခြား platform တွေဖြစ်တဲ့ Instagram, Telegram, YouTube တို့မှာလည်းရှိပါတယ်။ကိုပိုင်းတီထောင်သားရဲ့ website လေးလည်းရှိပါတယ်။ checkthehook.com ဆိုပြီးတော့ online မှာရှာလို့ရပါတယ်။မေးခြင်းသမျှမေးခွန်းတွေကိုလည်းကျွန်တော်တို့ check ရဲ့ messenger မှာလာမေးနိုင်ပါတယ်
။ကဲဂျင်စီတို့ရေဂျိတ်ကလေးတွေတစ်ခုနဲ့တစ်ခုနဲ့အပြန်အလှန်ချိတ်ဆက်ပြီးတော့အကူအညီပေးနေတဲ့မြန်မာလူငယ်လေးတွေရဲ့ဂျိတ်အဖွဲ့လေးကြောင်းကြားခဲ့ကြရတာနော်။ရှိတဲ့ဘက်ဒီကြာလို့ရှင်လဲဂျန်စီးတွေအတွက်ဂျန်စီးရှင်နေပါတယ်ဆက်ဆက်စောင့်ကြည့်ကြပါနော
်နိုင်ငံခြားကြောင်းလျှောက်သူတွေခက်ခဲကူဖြည့်ရှင်းပေးမဲ့ဂျိတ်ဖွဲ့ကြောင်းမခင်လေးပြောပြခဲ့တာပါအခုတော့အာကစားကဏ္ဍပါကမ္ဘာဘောလုံးဖွဲ့ချုပ်အနေနဲ့ sorry ရေနံကုမ္ပဏီနဲ့အကျိုးတူဆောင်ရွက်နေတာတွေကိုရပ်တန့်ပေးဖို့အမျိုးသမီးဘောလုံးသမား100ကျော်ကအိတ်ဖွင့်ပေးစာပို့လိုက်ပါတယ်နောက်ကမ္ဘာကျော်ဘောလုံးသမားမက်ဆီကိုလာမဲ့ဖီဘာကမ္ဘာကလပ်ချန်ပီယံများဖလားမှာတွေ့ရတော့မှာပါပြည်ထောင်နိုင်ငံကထိပ်တန်းအိုလံပစ်ချန်ပီယံဟောင်းတူးကတော့ကင်ဆာရောဂါခံစားနေရပါတယ်။ဒီအားကစားသတင်းတွေကိုစူးစီးပြီးကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
။ FIFA ကဘောလုံးဖွဲ့ချုပ်အနေနဲ့ Saudi နိုင်ငံက Aramco ရေနံကုမ္ပဏီနဲ့အကျိုးတူဆောင်ရွက်နေတာတွေကိုရပ်တန့်ဖို့ Professional မျိုးသမီးဘောလုံးသမား100ကျော်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။ ရမ်ကိုကုမ္ပဏီအနေနဲ့လာမယ့်2026ကမ္ဘာဖလားနဲ့2029အမျိုးသမီးကမ္ဘာဖလားတွေအပါအဝင်ဖီဖာကကျင်းပနေတဲ့နိုင်ငံတကာပြိုင်ပွဲတွေကိုငွေကြေးအဖြစ်ထောက်ပံ့ကူညီပြီးတော့ sponsor ပေးဖို့ပြီးခဲ့တဲ့ April ကဖီဖာနဲ့စာချုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဒါမှမဟုတ် sorry နိုင်ငံရဲ့လူခွေရမှတ်တမ်းတွေကြောင့်အမျိုးသမီးအခွင့်အရေးလှူရှားသူတွေနဲ့လိင်လူချစ်သူတွေအပါအဝင်လူခွေအဖွဲ့တွေကဒီပေါ်မှာဝေဖန်နေကြပြီးတော့အခုခါမှာအမျိုးသမီးဘောလုံးသမားတွေကဖီဖာကိုအိတ်ဖွင့်ပေးစာပို့ပြီးတော့တောင်းဆိုလိုက်တာဖြစ်ပါတယ်။FIFA အနေနဲ့ Aramco ကုမ္ပဏီနဲ့ကြိုးလူဆောင်ရွက်နေတာတွေကိုပြန်လည်သုံးသပ်ပြီးတော့သူ့နေရာမှာလူအခွင့်အရေးကြားမှလိန်တန်းလူညီများရေးနဲ့ကျမတို့ကဘာကြီးရဲ့အနာဂတ်လုံခြုံစိတ်ချမှုရှိဖို့စတဲ့စံတန်ဘိုးတွေနဲ့ကိုက်ညီတဲ့နောက်ထပ်တခြား sponsor တခုနဲ့အစားထိုးဖို့ FIFA ကိုတိုက်တွန်းတယ်ဆိုပြီးတော့အဲ့ဒီအိတ်ဖွင့်ပေးစာထဲမှာပြောထားပါတယ်။ဒါပြင်အနာဂတ်မှာ sponsor ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းကျင်းဝန်ပိုင်းဆိုင်ရာနောက်ဆက်တွဲရိုက်ခတ်မှုတွေကိုပြန်လည်သုံးသပ်ဖို့အတွက်အကစားသမားကိုယ်စားလှယ်ပါဝင်တဲ့ committee တစ်ရပ်ကိုဖွဲ့ဖို့ကိုလည်းအဆိုပြုထားပါတယ်ဖီဖာကတော့အခုလိုကြောင်ကြာစပွန်ဆာတွေကနေရတဲ့ဝင်ငွေတွေကနေအမျိုးသမီးဘောလုံးပွဲတွေနဲ့အမျိုးသမီးဘောလုံးဖွံ့ဖြိုးတိုးတက်ရေးအဆင့်ဆင့်တိုင်းမှာယင်းနည်းမြုံနံမှုတွေပြန်လှုပ်လာနိုင်သလိုထပ်ပြီးတော့လည်းတိုးလာနေတယ်လို့လည်းပြောပါတယ်ဒီစားနဲ့ပတ်သက်ပြီးတော့တန်းနိုင်သလောက်အများဆုံးပြန်လဲတုံ့ပြန်နိုင်ဖို့လှုပ်သွားမှာဖြစ်တယ်လို့ Aramco ကုမ္ပဏီရဲ့ကိုယ်စားလှယ်ကတော့ပြောပါတယ် Sorry နိုင်ငံဟာအခုနောက်ပိုင်းဘောလုံးပွဲတွေပါဝင်ခေါတိ Formula 1စရှိတဲ့အကစားပြိုင်ပွဲတွေမှာလည်းငွေကြေးယင်းနည်းမြုံနံမှုတွေအများအများလှုပ်ပြီးတော့အင်္ဂလကအားသာပြိုင်ပွဲတွေကိုဝင်ရောက်ထိုးဖောက်လာနေတာဖြစ်ပါတယ်ခင်ဗျာအမေရိကန်ဘက်ကဘောလုံးပွဲတွေမှာတော့မက်ဆီရဲ့အင်တာမိုင်းမီအသင်းဟာလာမယ့်2025မှာကျင်းပမယ့် FIFA ကမ္ဘာ့ကလပ်ချန်ပီယံများဖလားပြိုင်ပွဲကိုဝင်ခွင့်ရသောကိဖြစ်ပါတယ်အင်တာမိုင်းမီအသင်းဟာအဲ့လို FIFA ကမ္ဘာ့ကလပ်ချန်ပီယံများဖလားကိုဝင်ခွင့်ရသောတဲ့အပြင်ဒီပြိုင်ပွဲရဲ့ဖွံ့ဖြိုးကိုလည်းမိုင်အမီမှာကျင်းပသွားမှာဖြစ်တယ်လို့FIFA ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောပါတယ
် So I have three things to tell you. The first, many congratulations for winning the supporter shields.
ကျွန်တော်ခင်ဗျားတို့ပြောစရာသုံးခုရှိပါတယ်။ပထမတစ်ခုကတော့ MRS supporters တိုင်းကိုရပ်သွားတဲ့အပြင် Major League မှာလည်းအမှတ်အများဆုံးနဲ့စံချိန်တင်လိုက်တဲ့အတွက်ဂုဏ်ယူပါတယ်။ခင်ဗျားတို့ကအမေရိကန်ဘောလုံးရာသီမှာအကောင်းဆုံးအသင်းမှာဒုတိယတစ်ခုကတော့ဒီနေ့မှာခင်ဗျားတို့ရဲ့အကောင်းဆုံးခြေစွမ်းကြောင့်လာမယ့် 2025 FIFA ကမ္ဘာ့ကလပ်ချန်ပီယံများဖလားဘောလုံးပွဲကိုလည်းထပ်ထိုက်တန်တန်နဲ့ဝင်ခွင့်ရသွားပါပြီ။တတိယတစ်ခုကတော့ FIFA ကလပ်ချန်ပီယံများဖလားကိုကျင်းပမယ့်မြို့တွေထဲမှာမိုင်အမီလဲပါရာနဲ့အမျှဒီပြိုင်ပွဲရဲ့ဖွင့်ပွဲအခမ်းအနားဖြစ်တဲ့အဖွဲ့ပွဲစဉ်ကိုမိုင်အမီကပေးသက်6,000ကျော်စက်နဲ့ Hard Rock ဘောလုံးကွင်းမှာကျင်းပသွားမှာဖြစ်တယ်ဆိုတာပြောလိုပါတယ်။
2025 FIFA ကမ္ဘာ့ကလပ်ချန်ပီယံများဖလားဘောလုံးပွဲကိုတော့မြို့တော် Washington DC ပါဝင် New York New Jersey Miami Charlotte Orlando Nashville Cincinnati LA Atlanta Philadelphia နဲ့ Seattle မြို့တွေမှာဇွန်လ15ရက်နေ့ကနေဇူလိုင်လ13ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ American မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ Major League ပြိုင်ပွဲမှာတော့ Inter Miami အသင်းက New England Revolution အသင်းကို6-2နဲ့နိုင်သွားခဲ့ပါတယ်ဒီဘက်မှာအာဂျင်တီးနားတိုက်စစ်မှုမက်ဆီဒုတိယဘက်မှာဝင်လာပြီးတော့သုံးဂိုးသွင်းပေးခဲ့ပါတယ်။ဒါဟာမက်ဆီတွက်တော်မေဂျာလိဂ်မှာပထမဆုံးအကြိမ်ဟက်ထရစ်သွင်းပေးနိုင်ခဲ့တာလည်းဖြစ်ပါတယ်။အင်တာမိုင်းမီသင်းဟာမက်ဆီမရောက်ခင်ပြီးခဲ့တဲ့တစ်နှစ်ခွဲကမေဂျာလိဂ်29သင်းထဲမှာအောက်ဆုံးအဆင့်မှာရှိနေခဲ့ပြီးတော့အခုခါမှာတော့အင်တာမိုင်းမီသင်းဟာပလေးအော့ဖ်မကစားခင်ပုံမှန်ဘောလုံးရာသီအကုန်မှာ84မှတ်နဲ့ထိပ်ဆုံးကနေရပ်တည်ပြီးတော့ MLS စပိုတာဒိုင်းကိုလည်းရသွားခဲ့ပါတယ်။အင်တာမိုင်းမီအသင်းရဲ့ပူရဲပိုင်ရှင်ဖြစ်တဲ့ဒေးဗစ်ဘက်ခမ်ကတော့အင်တာမိုင်းမီအသင်းရဲ့ဒီစုကပရိသတ်တွေအတွက်ဖြစ်ကြောင်းဘာကြောင့်လဲဆိုတော့ပရိသတ်တွေဟာခက်ခဲတဲ့အချိန်မှာအသင်းနဲ့အတူရက်တည်ပြီးတော့အသင်းကိုအားပေးခဲ့သလိုအသင်းအနိုင်ရတဲ့အချိန်မှာလည်းအားပေးခဲ့တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာယောဘဘကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ပြင်သစ်နိုင်ငံက PSG အသင်းဟာနီးပြလူးစ်အန်ရီကေကိုလာမယ့် 2028 ခုနှစ်အထိစာချုပ်ဆက်တမ်းတို့ဘောသဘောတူလိုက်ပြီးဖြစ်တယ်လို့သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။အခုလာမဲ့ဘောလုံးရာသီကုန်မှာစာချုပ်သက်တမ်းကုန်ဆုံးတော့မဲ့ Luis Enrique ကို PSG အသင်းကစာချုပ်နောက်ထပ်နှစ်နှစ်သက်တမ်းတိုးလိုက်တာဖြစ်တယ်လို့ပြင်သစ်သတင်းမီဒီယာတွေကဖော်ပြကြပါတယ်။ Luis Enrique ဟာ PSG အသင်းကို2023မှာစပြီးတော့နီးပြဖြစ်နဲ့ကင်တွယ်ခဲ့ပြီးတော့ပထမနှစ်မှာပဲသူကပြင်သစ်မှတ်ပေးချန်ပီယံဆုနဲ့ရှုံးထွက်ဖလားနှစ်ခုလုံးကိုယူပြီးချန်ပီယံဆုမှာလည်း semi final အထိတက်နိုင်ခဲ့တာပါ။ဒါကြောင့်သူကို PSG အသင်းတာဝန်ရှိသူတွေကစာချုပ်သက်တမ်းတိုးဖို့ဆန္ဒရှိနေကြတာပါအသက်54နှစ်ရှိဖြစ်တဲ့ဘာစလိုနာနီးပြဟောင်း Luis Enrique ဟာ ဘာစလိုနာအသင်းကို2015ခုနှစ်ကဥရောပချန်ပီယံလိဂ်နဲ့အတူဂရက်ဘယ်လို့ခေါ်တဲ့ဖလားသုံးလုံးနဲ့ယူပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။တင်းနစ်ဂျိုင်းပွဲတွေဘက်မှာတော့ဘယ်လာရုစ်နိုင်ငံကအာရီနာဆာဗလန်ကာဟာအမျိုးသမီးတွေဘက်မှာ WTA ကမ္ဘာအဆင့်တက်ဖြစ်သွားပါပြီ။ဆာဗလန်ကာဟာပိုလန်နိုင်ငံကဤကဆွေတိုက်ကိုကျော်ပြီးတော့ WTA ရဲ့ကမ္ဘာအဆင့်တက်ဖြစ်လာခဲ့တာပါ။ဆာဗလင်ကာဟာဒီနေ့ Grand Slam ပြိုင်ပွဲတွေမှာ Australian Open နဲ့ American Open တွေကိုအနိုင်ရခဲ့တဲ့အပြင်တခြား WTA ပြိုင်ပွဲတွေမှာလည်းဘိုဆွဲခဲ့တာပါ။အမျိုးသမီးတက်နစ်ပြိုင်ပွဲတွေဘက်မှာတော့ကစားသမားတွေအနေနဲ့တစ်နှစ်ကို WTA 500 Series ပြိုင်ပွဲအနည်းဆုံး6ခုဝင်ပြန်ရမှာဖြစ်ပြီးတော့ဇယတိုက်ကတော့ဒီနေ့မှာပွဲတွေပန်းနေတာကြောင့်ဒီနေ့အာရှမှာကစားခဲ့တဲ့ Asian Tour ပြိုင်ပွဲတွေကိုဝင်မပြိုင်ခဲ့ပဲနှစ်ပွဲပဲဝင်ပြိုင်ခဲ့တာပါ။ဒါကြောင့်သူမဟာ WTA အဆင့်သတ်မှတ်ချက်မှာအမှတ်လျော့ပြီးတော့ဆာဗလန်ကာကကမ္ဘာအဆင့်တက်ဖြစ်လာခဲ့တာပါမနစ်တုန်းကတော့ဆာဗလန်ကာဟာကမ္ဘာအဆင့်တက်နေရာကိုနှစ်လလောက်ရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့ဇယတက်ကသူ့ကိုပြန်ပြီးတော့ကျော်တက်ခဲ့တာပါဆာဗလန်ကာကတော့သူ့အနေနဲ့ဒီနေ့မှာကမ္ဘာအဆင့်တက်နေရာမှာပို့ပြီးတော့ကြာကြာနေနိုင်ဖို့မျှော်လင့်ထားပြီးဘယ်လောက်အထိဆက်နေနိုင်မလဲဆိုတာကတော့စောင့်ကြည့်ကြတာပေါ့ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာဗြိတိန်နိုင်ငံကအိုလံပစ်စပိန်စီချန်ပီယံခရစ်ဘိုင်ဟာကင်ဆာယောဂါနောက်ဆုံးအဆင့်ကိုခံစားနေရပြီးတော့နောက်ထပ်အသက်ရှင်ဖို့နှစ်နှစ်ကနေ၄နှစ်လောက်ထိပဲကျန်တော့တယ်လို့ပြောလိုက်ပါတယ်။သူဟာစီးကျိတ်ကင်ဆာနောက်ဆုံးအဆင့်ကိုခံစားနေရတာဖြစ်ပြီးတော့လွန်ခဲ့တဲ့တစ်နှစ်လောက်ခရေကသူ့ရဲ့ကင်ဆာယောဂါဟာကုလို့မရတော့ဘူးဆိုတာကိုသိနေခဲ့တာဖြစ်တယ်လို့ပြောပါတယ်။သူ့အနေနဲ့ကုလို့ကင်ဆာဝေနာနောက်ဆုံးအဆင့်ကိုခံစားနေရပြီမဲ့လည်းစိတ်ဓာတ်မကျပဲနောက်ဆုံးကျန်နေတဲ့အချိန်လေးအတော်များများကိုပျော်ပျော်ရွှင်ရွှင်နဲ့ပြုသဘောဆောင်ပြီးတော့ဖြတ်တန်းရင်းဘဝရဲ့တန်ဖိုးတွေကိုအတိမတ်ပြုကျေးဇူးတင်မိတယ်လို့ပြောပါတယ်။ဒါကအိုလံပစ်ပြိုင်ပွဲထက်ကြီးမားသလိုတခြားအရာအလုံးထက်ကြီးမားတယ်လို့လည်းသူကပြောထားပါတယ်ဝိုင်းဟာ2004ကနေ2012အထိကျင်းပခဲ့တဲ့အေသင်းဘေကျင်းနဲ့လန်ဒန်အိုလံပစ်ပြိုင်ပွဲတွေမှာဗြိတိန်နိုင်ငံအတွက်စပိန်စီပြိုင်ပွဲကနေရွှေတဆိပ်6ခုယူပေးခဲ့သလိုကမ္ဘာချန်ပီယံဆုကိုလည်း17ကြိမ်ရရှိခဲ့ပြီးတော့ဗြိတိန်ရဲ့အအောင်မြင်ဆုံးအိုလံပစ်အားကစားသမားတွေကတက်ရောက်ဖြစ်ခဲ့ပါတယ်ခင်ဗျာ
ကိုယ်နဲ့အားကစားကနပါအခုတော့ VOA American တန်ရဲ့ဗိုလ်လူညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချင်းမှတ်ရင်ချင်းနိုင်ပြပြပေးပါအောင်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လို့ရတဲ့အချိန်ရွေးကောက်ပွဲကိုအကြောင်းပြပြီးနိုင်ငံရေးအရာကွဲလွဲချက်တွေနဲ့အမုန်းတရားတွေပုံပြီးကြီးထွားအောင်အကြမ်းဖက်မှုတွေပေါ်ပေါက်လာအောင်ရန်ဘက်နိုင်ငံတွေကတိုးလှုပ်လာနေတဲ့အကြောင်းအမေရိကန်ထောက်လှမ်ရေးဌာနကသတိပေးနေပါတယ်။ရွေးကောက်ပွဲမကျင်းပခင်တည်င်းနှစ်ပတ်လောက်အလိုအမေရိကန်အမျိုးသားထောက်လှမ်ရေးအဖွဲ့ကလျှို့ဝှက်အစ်စ်ဆန်းစစ်ချက်အစီရင်ခံစာကိုမနေ့ကလူသိရှင်ကြားထုတ်ပြန်ခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာဗြိတိန်အာဏာရလေဘာပါတီကကြောင်မြောင်တင်းတင်းဆွန့်ဖက်နေကြောင်း Republican Party သမ္မတလောက် Donald Trump ရဲ့စီယုံရေးအဖွဲ့ဆဆွဲချက်ကိုဝင်ကြီးချုပ် KST မှာကပုံမှန်လုံယုံလုံစင်စေနာဝန်တန်းကူညီမှုအဖြစ်တုံ့ပြန်လိုက်ပါတယ်။သမ္မတဟောင်းထရန့်နဲ့ဆက်ဆံရေးကောင်းမွန်ဆဲဖြစ်ပြီးပြီးခဲ့တဲ့လမှာပဲစကားပြောခဲ့ကြောင်းလည်းသူကပြောဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့နေအိမ် Channel Bank 54တက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုလေးလံတင်ရောင်းချနိုင်ဖို့အရေးဒုတိယအကြိမ်ဈေးခေါ်ထားတဲ့လေးလံကြံခင်းဈေးကြက်ငွေ300ဘီလီယံတန်ဖိုးကနေကျပ်10ဘီလီယံရှော့ချပေးပြီးလေးလံတင်ဖို့ဥအောင်ဆန်းဦးရှိနေတွေကဒီကနေ့တရားရုံးကိုလျှောက်ထားတင်သွင်းလိုက်ပါတယ်။10ဘီလီယံရှော့ချပေးတဲ့အတွက်ကျပ်290ဘီလီယံနဲ့လေးလံတင်ဖို့လျှောက်ထားတာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်နေထိုင်တဲ့မိသားစုပိုင်းတက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုလေးလံတင်ရောင်းချဖို့နှစ်ကြိမ်တိုင်တိုင်လေးလံပြည့်ရောင်းချခဲ့ပေမဲ့အခုချိန်ထိဝယ်မဲ့သူမရှိသေးပါဘူး။အင်ဒိုနီးရှားကမ်းလွန်ပင်လယ်ပြင်မှာအမျိုးသမီးနဲ့ကလေးငယ်တွေအများစုလိုက်ပါလာတဲ့ Rohingya ဆက်လက်အခုချိန်ထိကမ်းကပ်ခွင့်မရသေးတာကြောင့်ကျန်းမာရေးချိုးတဲ့သူတွေရှိနေပြီးတချို့ကတော့ဆေးဝါးကုသခွင့်ပြုလိုက်ပါတယ်။ Rohingya 140လောက်လိုက်ပါလာတဲ့ဆက်လက်ဟာမလေးရှားနိုင်ငံကိုသွားဖို့လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ခရဲကဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကနေထွက်ခွာလာတာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံမြောက်ဖက်စွန်းအာချေးကမ်းလွန်မှာအင်္ဂါနေ့ကတွေ့ရှိခဲ့ကြောင်းဒေသခံရဲတပ်ဖွဲ့ကပြောပါရရှင်
။ကျေးဇူးပါမင်းဂျင်နရေးအခုလိုသတင်းချင်းချက်ကိုပြီမှာတော့ VO ရဲ့ဒီညဘိုလ်လူညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကအလိမ့်ပါပါ။စပိန်ဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Kila Williams နဲ့ Cider Hamdown တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအစ်ဆက်အနိုင်ယူနေတဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you.